Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2019ခုနှစ်ဇွန်လ5ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမများသတင်းအောက်မှာဒီကနေ့ညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုလက်လောက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။အင်္ဂလန်တောင်ဘက်ကမ်းရိုးတန်းမှာကျင်းပတဲ့ဒီဒေးနေ့အခမ်းအနားကိုတခြားကောင်းဆောင်တွေနဲ့အတူသမ္မတဒေါ်နယ်ထရမ့်တက်ရောက်ပါတယ်။အမေရိကန်အနေနဲ့နျူကလ িয়ার ရေးဆွေးနွေးပွဲတွေပေါ်ချင်းကပ်ပုံပြောင်းလဲဖို့မြောက်ကိုရီးယားကသတိပေးလိုက်ပါတယ်။မြန်မာသတင်းမီဒီယာလွတ်လပ်မှုအဆင့်ကိုအဆိုးဆုံးတဲ့တဆင့်မဲ့တာတဲ့အဆင့်မှာ Freedom House အဖွဲ့ကသတ်မှတ်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလှော်ရီမှာတော့ American နဲ့ British နှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်တရရရှိအောင်ကြိုးပမ်းသွားဖို့ American သမ္မတ Donald Trump နဲ့ British ဝန်ကြီးချုပ် Theresa May တို့အလေးနဲ့ထားပြောဆိုခဲ့ပါတယ်
။ And it is this relationship.that helps to ensure there are jobs that employ people here in the UK and in the United States.
ဝန်ကြီးချုပ် Theresa May ပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းလွှာနဲ့အတူ Facebook လူမှုကွန်ရက်ကအကောင့်တချို့နဲ့တခြားစစ်တပ်နဲ့ဆက်စပ်ပတ်သက်နေတဲ့အကောင့်တွေကိုပိတ်ပေးဖို့ Britain နိုင်ငံအခြေစိုက် Burma Campaign UK အဖွဲ့ကတောင်းဆိုလိုက်တဲ့အကြောင်းနဲ့အခြားစိတ်ဝင်စားဖွယ်ရာသတင်းလွှာတွေကိုလည်းနားဆင်ရပါမယ်။သတင်းပတ်စင်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍ၊မြမအရေးသုံးသပ်ချက်တို့အပြင်တပတ်တွင်းအင်္ဂလိပ်စာသတင်းလွှာတွေကိုလည်းတင်ဆက်ဒီကမှာရှိတဲ့ဘက်တွင်အာကစားသတင်းလွှာတွေကိုလည်းတင်ဆက်ပေးပါမယ်။ဒီလိုသတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာအခုအရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင်
။ကြီးရီနိုင်ငံတောင်ပိုင်း Post Mouth စေကမ်းမြို့မှာဒီကနေ့ကျင်းပတဲ့ D Day ကန့်တက်တိုက်ပွဲ85နှစ်ပြည့်နှစ်ပတ်လည်အထိမ်းအမှတ်ခမ်းအနားကိုပြည်တွင်ဝန်ကြီးချုပ် Theresa May ၊ကနေဒါဝန်ကြီးချုပ် Justin Trudeau ၊ဂျာမန်ဝန်ကြီးချုပ် Angela Merkel တို့နဲ့အတူအမေရိကန်သမ္မတ Donald Trump နဲ့တက်ရောက်ပါတယ်။အကန္နာစီစဉ်တွေထဲမှာဂီတတီဥဖော်ပြောပြတာသမိုင်းမှတ်တမ်းတွေကိုဖတ်ကြားတာတွေအပြင်1944ခုနှစ် D-Day ကန့်တက်တိုက်ပွဲအစမှာအဲ့ဒီအချိန်အမေရိကန်သမ္မတ Franklin Roosevelt ရေဒီယိုကနေပြောခဲ့တဲ့ဆုတောင်းစကားကိုသမ္မတ Trump ကပြန်ရုပ်ပြတာလည်းပါဝင်ပါတယ်ဒီစစ်စင်ရေးကြီးမှာပါဝင်တဲ့သမိုင်းဝင်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုကိုအထူးဖော်ပြထားတဲ့ကြေညာချက်တစ်ခုကိုဝန်ကြီးချုပ်မေရဲ့ယုံကထုတ်ပြန်ပါတယ်အဲ့ဒီအချိန်ကနာဇီဂျာမနီကိုတိုက်ခိုက်ဖို့အတွက်ပြင်သစ်နိုင်ငံ Normandy ကမ်းခြေအင်္ဂလိပ်ဒုံးတစ်လျှောက်မဟာမိတ်တပ်တွေကန့်တက်ထိုးစစ်ဆင်ခဲ့ကြတာပါ။သမ္မတ Trump ရဲ့ဒီကနေ့စီစဉ်တွေထဲမှာတော့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံတာလည်းပါဝင်ပြီးအဲဒီနောက်မှာတော့အိုင်ယာလန်နိုင်ငံကိုခီးစံမှာဖြစ်ပြီးတော့ဝန်ကြီးချုပ် Leo Varadkar နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဥရောပသမဂ္ဂ EU တွေကနေထွက်ခွာရေး Brexit အစီအစဉ်အတွက်ပြည်ထောင်နိုင်ငံပြင်ဆင်နေချိန်မှာသမ္မတ Trump ကအမေရိကန်ပြည်ထောင်စုဟာပြည်ထောင်နိုင်ငံနဲ့တိတ်ကောင်းတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစ်ခုရအောင်လုပ်ဖို့အခိုင်အမာရှိနေတယ်လို့ဒီခီးစဉ်တွင်ပြောထားပါတယ်။
ဗင်နီဇွဲလားနိုင်ငံကနေရုရှားကကွေတပ်ဖွဲ့ဝင်တွေကိုပြန်ရုပ်သိမ်းနေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအကြောင်းကြားခဲ့တယ်ဆိုတာမဟုတ်ဘူးလို့ရုရှားကညင်းလိုက်တာကြောင့်သမ္မတထရမ့်ပြောထားတာနဲ့ကွဲလွဲနေပါတယ်ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလေဗရော့ကအဲ့ဒါကိုဖတ်ရတဲ့အခါကျွန်တော်အားအသင့်သွားပါတယ်ကျွန်တော်တို့ဘသူကမှအသိမပေးခဲ့ပါဘူး The Wall Street Journal ထဲကဆောင်းပါးသဘောကိုသူဖတ်ထားပုံရပါတယ်လို့သမ္မတထရမ့်ကိုဂျွန်လ3ရက်နေ့က Twitter မှာရေးတာကိုရည်ညွှန်းပြီးတော့ဂျွန်လ4ရက်နေ့မှာပြောပါတယ်ဗင်နီဇွဲလားနိုင်ငံမှာပုံကန့်မှုတွေဖြစ်နေတဲ့အချိန်ရုရှားကထောက်ပံ့ရေးပစ္စည်းတွေနဲ့အကြံပေးပုတ်ကွေတွေပို့လိုက်ပြီးတဲ့နောက်ဗင်နီဇွဲလားကလည်းရုရှားထွက်ရမယ်လို့သမ္မတထရမ့်ကမလာမှာပြောပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့မဟာမိတ်အုပ်ဖြစ်တဲ့ဗင်နီဇွဲလားသမ္မတမာဒူရိုကိုနိုင်ငံသားထောင်ပေါင်းများစွာကလမ်းပေါ်ထွက်ဆန္ဒပြကြသလိုအမေရိကန်ကလည်းသူ့ကိုဖျောက်ချဖို့ကြိုးစားနေတာပါဗင်နီဇွဲလားကနေသူတို့လူအများစုကိုပြန်ခေါ်လိုက်ပြီးဆိုတာရုရှားကအမေရိကန်ကိုအကြောင်းကြားခဲ့တယ်လို့သမ္မတထရမ့်ကဂျွန်လ3ရက်နေ့မှာ Twitter မှာရေးပါတယ်ကာကွယ်ရေးအကြံပေးပုဂ္ဂိုလ်အတော်များများကိုလည်းရုရှားကပြန်ခေါ်လိုက်ပြီးလို့ရုရှားကာကွယ်ရေးဌာနနဲ့နှိစက်တဲ့အမည်မဖော်တဲ့သတင်းရင်းမြစ်တစ်ခုကိုကိုးကားပြီး The Wall Street Journal ကရေးအပြီးနောက်တည့်မှာပဲသမ္မတထရမ့်က Twitter မှာရေးတာပ
ါမြောက်ကိုရီးယားကသူတို့ရဲ့စိတ်ရှည်သီးခံမှုဟာအကန့်အသတ်ရှိတယ်လို့သတိပေးပြီးအမေရိကန်အနေနဲ့နျူကလ িয়ার ရေးဆွေးနွေးပွဲတွေပေါ်ချင်းကပ်ပုံကိုပြောင်းလဲဖို့အင်္ဂါနေ့ကတောင်းဆိုလိုက်ပါတယ်အမေရိကန်အနေနဲ့ကိုယ့်ရဲ့ချင်းကပ်ပုံကိုမပြောင်းလဲဘူးဆိုရင်စင်ကာပူနိုင်ငံမှာပြီးခဲ့တဲ့နှစ်ကလက်မှတ်ရေးထိုးထုတ်ပြန်ချက်ဟာစာရွက်အလွတ်တရပဲဖြစ်သွားလိမ့်မယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဌာနတာဝန်ရှိသူတူကပြောထားတဲ့ထုတ်ပြန်ချက်ကိုအစိုးရအဖွဲ့ KCNA နဲ့သတင်းဌာနကဖော်ပြပါတယ်။လက်ရှိစဉ်စားတွက်ချက်တဲ့နည်းလမ်းကိုပြောင်းလဲဖို့နဲ့မိမိတို့ရဲ့ပန်ကြားချက်ကိုဖြစ်နေသမျှအမြန်ဆုံးအကြောင်းပြန်ဖို့အမေရိကန်ကိုကောင်းကောင်းအကြံပေးလိုက်ပါတယ်။မိမိတို့ရဲ့စိတ်ရှည်တီးခံမှုမှာအကန့်အသတ်ရှိပါတယ်လို့မြောက်ကိုရီးယားရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ခေါင်းဆောင်ကင်ဂျွန်ဝန်နဲ့သမ္မတဒေါ်နယ်ထရမ့်တို့ကြားဖေဖော်ဝါရီလကဗီယက်နမ်မှာလုပ်တဲ့ထိပ်သီးအစည်းအဝေးဟာအရေးယူတန်ခတ်မှုလျှော့ချပေးရတဲ့နျူကလ িয়ার စီစဉ်ဖြတ်သိမ်းရေးတွေကိုဘယ်လိုချိန်ညှိလှုပ်ဆောင်မယ်ဆိုတဲ့အပေါ်သဘောမတူနိုင်တာကြောင့်မအောင်မြင်မဲ့အဆုံးသတ်ခဲ့ပါတယ်။အဲဒီချိန်ကလေးကစလို့ အမေရိကန်နဲ့မြောက်ကိုရီးယားကြားအလုပ်သဘောအဆင့်ဆွေးနွေးတာမျိုးလုံးဝမရှိသေးဘူးလို့မြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးထောင်တမန်ကအင်္ဂါနေ့မှာအတည်ပြုပြောဆိုပါတယ
်။မြောက်ကိုရီးယားမှာကျင်းပနေတဲ့လူထုအားကစားပွဲတော်နဲ့ပတ်သက်ပြီးကောင်ဆောင်ကင်ဂျွန်အွန်းကဝေဖန်ပြောဆိုတာကြောင့်ပွဲတော်ကိုယာယီရပ်ထားလိုက်တယ်လို့နိုင်ငံတကာခီးတော်လာရေးအေဂျင်စီကဒီကနေ့ပြောပါတယ်။ The Land of the People လို့နာမည်ပေးထားတဲ့အားကစားပွဲတော်ကိုလာမယ့်တနင်္လာနေ့ကစပြီးတော့ရက်အတော်ကြာဒါမှမဟုတ်တရင်ပတ်အတော်ကြာအထိရပ်ထားမယ်လို့မြောက်ကိုရီးယားလုတ်ဖော်ကင်မရာကပြောတဲ့အကြောင်းတရုတ်နိုင်ငံဘီဂျင်းမြို့တော်အခြေစိုက်ကျိုယိုခီးတော်လုံငါရဲ့အထူးထွေမန်နေဂျာဆိုင်မွန်ကော့ကွဲလ်ကပြောပါတယ်။အဲ့ဒီကာလအတွင်းပွဲတော်စီစဉ်သူတွေကပြန်ပြီးတော့ပြုပြင်မွန်မာနာတွေလုပ်ကြမှာပါ။ Young Pioneer ခီးတော်လုံငါနဲ့ခီးတော်မန်နေဂျာ Rowan Beard ကသူ့ကုမ္ပဏီနဲ့အဲ့ဒီသတင်းကိုရတဲ့အကြောင်းနဲ့ပွဲတော်ကိုဘယ်တော့ပြန်ဆမယ်ဆိုတာမသိရဘူးလို့ပြောပါတယ်။ကောင်းဆောင် Kim Jong Un ကမာယွန်းနဲ့ဖန်တီမှုသဘောထားတွေနဲ့လုပ်ငန်းဆိုင်ရာတာဝန်မဲ့အမြင်ရှိသူတွေဆိုပြီးပွဲတော်စီစဉ်သူတွေကိုအပြင်းထန်ဝေဖန်ပြောဆိုတယ်လို့အစိုးရအားပေါ် KCNA သတင်းဌာနကပြောပါတယ်။ပြုံယမ်းမြို့တော်ကထိုင်းခုံသိန်းခွဲဆန့်မေဒီအာကစားကွင်းထဲမှာသတင်းလာနေကပွဲတော်ဖွင့်ပွဲလုပ်ခဲ့ပြီးကောင်းဆောင် Kim Jong Un ကိုရိုင်းတယောက်ပါတယ်။နိုင်ငံရဲ့တော်လှန်ရေးဆိုင်ရာမှုဝါဒကိုစာပေနဲ့အမှုပညာတွေမှာမှန်မှန်ကန်ကန်ထည့်သွင်းဖုံပေါ်ဖို့အရေးကြီးတဲ့လုပ်ငန်းတာဝန်တွေကို Kim Jong Un ကလမ်းညွှန်ခဲ့တယ်လို့ KCNA သတင်းဌာနကပြောပါတယ်။နောက်ထပ်အသေးစိတ်တွေကိုတော့သတင်းမှာမပြောထားပါဘူး။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303တိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါရှင
်ဒီကနေ့အင်္ဂါညဘက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်မှုအဆင့်ဟာအဆိုးဆုံးထက်တဆင့်ပဲတာတယ်လို့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ခြေဆိုင် Freedom House အဖွဲ့ကသတ်မှတ်ပါတယ် Freedom House အဖွဲ့ကထုတ်ပြန်တဲ့2019ခုနှစ်ကမ္ဘာလုံးဆိုင်ရာလွတ်လပ်မှုအဆင့်ကစားတဲ့ကနိုင်ငံတစ်ခုမှာလွတ်လပ်ပြီးအမိခိုးကင်းတဲ့သတင်းမီဒီယာတွေရှိသလားဆိုတဲ့စမ်းစစ်ချက်ပေါ်အခြေခံပြီးဒီကနေ့ထုတ်ပြန်ချက်တည်းမှာအဲ့လိုဖော်ပြထားတာပါလွတ်လပ်မှုနဲ့သတင်းမီဒီယာဟာတကမ္ဘာလုံးမှာအကျပက်ကိုပြနေတယ်လို့လည်း Freedom House အဖွဲ့ကပြောပါတယ်နိုင်ငံရေးသတင်းတွေကိုရေးသားထုတ်လွှင့်ဖို့အတွက်သတင်းမီဒီယာပတ်ဝန်းကျင်အားကောင်းခိုင်မာမှုရှိမရှိသတင်းမီဒီယာဆိုင်ရာအရေးကိစ္စတွေမှာအစိုးရကဝန်ရောက်ဆွတ်ဖက်မှုအ ਨੇ စုံအခြေအနေရှိမရှိသတင်းထုတ်တွေဘေးကင်းလုံခြုံရေးအာမခံချက်ရှိမရှိနဲ့သတင်းမီဒီယာတွေပေါ်တရားဥပဒေကြောင်းအရနဲ့စီးပွားရေးအရဖိအားဒဏ်တွေတက်ရောက်မှုရှိမရှိဆိုတဲ့အချက်တွေပေါ်မူတည်ပြီးသတင်းလွတ်လပ်ခွင့်ဆိုတာကို Freedom House အဖွဲ့ကစမ်းစစ်သတ်မှတ်တာပါမြန်မာနိုင်ငံနဲ့ပတ်သက်ပြီးအဓိကထောက်ပြထားတာကတော့ Riders သတင်းထုတ်2ဦးကိုတရားစွဲဆိုတဲ့အမှုမှာသူတို့ဟာထောင်ချောက်ဆင်ခံရတယ်ဆိုတဲ့ခိုင်လုံတဲ့အထောက်အထားကိုတရားရုံးကမျက်ကွယ်ပြုပြီးထောင်ဒဏ်9စီချခဲ့တဲ့ကိစ္စဖြစ်ပါတယ်တင်ကြသေးခင်ကတော့သူတို့ကိုသမရရဲ့လူငင်းခွင့်နဲ့ပြန်လွှတ်ပေးခဲ့ပြီမဲ့အပြစ်မရှိဘူးလို့သတ်မှတ်ခဲ့တာမဟုတ်ဘူးဆိုတာကိုလည်း Freedom House အဖွဲ့ကထောက်ပြထားပါတယ
်။ Australia အစိုးရရဲ့လျှို့ဝှက်သတင်းတွေကိုဖော်ပြခဲ့တဲ့ဆိုပြီးဆွတ်ဆွဲခံရတဲ့ ABC ရုပ်သံဌာနကိုရဲတပ်ဖွဲ့တွေကဒီကနေ့ဝင်ရောက်စီးနှင်းရှာဖွေခဲ့ပါတယ်။ Sydney မြို့က ABC ရုပ်သံဌာနရုံးချုပ်ကို Australia Federal ရဲတပ်ဖွဲ့ကရှာဖွေဝရမ်းတွေနဲ့ဝင်ရောက်ရှာဖွေပြီးရုပ်သံဌာနရဲ့တရားရုံးအဖွဲ့နဲ့တွေ့ဆုံခဲ့တယ်လို့ Australia ရဲတပ်ဖွဲ့ကပြောပါတယ်။ Afghanistan နိုင်ငံရောက်ဩစတြေးလျအထူးတပ်ဖွဲ့ကလက်မခံနိုင်တဲ့အပြုအမူတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကို ABC သတင်းထောက်တွေက2019ခုနှစ်မှာစုံစမ်းရေးသားခဲ့တာပါ။အဲ့ဒီသတင်းတွေနဲ့ဆက်ဆက်ပြီးတော့အခုလိုဝင်ရောက်ရှာဖွေခံရတာဖြစ်တယ်လို့သတင်းဌာနကပြောပါတယ်။ ABC ညွှန်ကြားရေးမှူး Craig Mathry ကဒီလိုဝင်ရောက်စီးနှင်းရှာဖွေမှုကိုလုံးဝမကြိုဆိုတဲ့အပြင်သတင်းထောက်တွေဖက်ကအခိုင်အမာရပ်တည်သွားမယ်လို့ပြောပါတယ်။လွန်ခဲ့တဲ့နှစ်နှစ်က Afghan ကိုဆီလွတ်ထားတဲ့ဩစတြေးလျအထူးတပ်ဖွဲ့ရဲ့နေထိုင်လုပ်ကိုင်မှုတွေကိုစုံစမ်းရေးသားရတာဟာလွယ်ကူတဲ့အလုပ်မဟုတ်ဘူးလို့လည်းညွှန်ကြားရေးမှူးခရစ်ကပြောပါတယ်အဲ့ဒီဖြစ်ရတွေဟာပြည်သူလူထုရဲ့အကျိုးစီးပွားနဲ့ဆက်စပ်နေတယ်ဆိုတာရှင်းရှင်းလင်းလင်းသိအောင်အဲ့ဒီအကြောင်းအရာတွေကိုဘယ်သူမှမစိုးကြည့်ရှုနိုင်ပါတယ်လို့လည်းသူကပြောပါတယ်တချို့အမှန်တရားတွေဟာထုတ်ဖော်ပြောဆိုဖို့ခက်ခဲပေမဲ့လည်းတခါတရံမှာဖွင့်ချရမှာပဲလို့လည်းသူကပြောပါတယ်ဩစတြေးလျနိုင်ငံသားတွေရဲ့ပြည်တွင်းဆက်သွယ်မှုတွေကိုထောက်လှမ်းနိုင်ခွင့်ရရေးအစိုးရရဲ့ကြိုးပမ်းအားထုတ်မှုတွေကိုရေးသားဖော်ပြခဲ့တဲ့ News Corp သတင်းဌာနနဲ့သူ့ရဲ့အက်ဒီတာရဲ့နေအိမ်ကိုရဲတော်ဝင်ရောက်ရှာဖွေပြီးနောက်တနေ့မှာပဲ ABC သတင်းဌာနကိုအခုလိုဝင်ရောက်ရှာဖွေတာဖြစ်ပါတယ်
တရုတ်နိုင်ငံကဒုံးယင်တစင်းကိုပင်လယ်တွင်ယူလျားစင်တစ်ခုပေါ်ကနေပထမဆုံးအကြိမ်ဖြစ်ဒီကနေ့လွှတ်တင်လိုက်ပါတယ်။အဲဒီဒုံးယင်မှာစီးပွားရေးလုပ်ငန်းသုံးဂျူဒူ၅စင်းနဲ့နှီးပညာစံသက်ပစ္စည်းတွေပါသွားပါတယ်။ Long March 11ဒုံးယင်ကိုရှန်တောင်းပြည်နယ်ကမ်းလွန်ပင်လယ်ဝါရဲကစီးပွားရေးလုပ်ငန်းသုံးတင်မောတစင်းပေါ်မှာတင်ထားတဲ့ပြည်လွတ်စင်ကနေလွှတ်တင်လိုက်တာပါ။ဒါဟာ Long March ဒုံးယင်306ကြိမ်မြောက်လွှတ်တင်တာဖြစ်ပေမဲ့ပင်လယ်တွေကနေလွှတ်တင်တာတော့ပထမဆုံးပါ။ပင်လယ်တွေကနေဒုံးယင်လွှတ်တင်တဲ့နှီးပညာကိုအသုံးပြုနိုင်တာအမေရိကန်နဲ့ရုရှားပြည်ရင်တရုတ်ကတတိယနိုင်ငံပါ။အဲ့လိုဒုံးယင်လွှတ်တင်တာမှာ Equator မြင်းနဲ့ပိုးပြီးနှီးကပ်တဲ့နေရာကိုပြည်လွတ်နိုင်စွမ်းရှိတာကမ္ဘာပတ်လမ်းကြောင်းနဲ့ရောက်ဖို့လောင်စာဆီလိုအပ်ချက်ပိုလျော့နေတာနဲ့ပ ြစ်လွတ်တဲ့ကုန်ကြစည်တစ်ခုလုံးကိုရှော့ချနေတာလို့အာသာချက်တွေရှိပါတယ်။ဒါ့အပြင်ဒုံးရင်ပြက်ကျလို့ကျလာတဲ့အပျက်စီးပိုင်းစားတွေကြောင့်မြေပြင်မှာထိခိုက်ပျက်စီးနိုင်ခြင်းကိုလည်းညွှန်နေစေပါတယ်။ဒီဥက္ကဋ္ဌရဲ့အာဃာတအစီအစဉ်ဟာလူလိုက်ပါတဲ့ဒုံးရင်ကို2003ခုနှစ်မှာလွတ်တင်ခဲ့ပြီးကတည်းကဆိုရင်အလင်းမြန်တိုးတက်လာနေတာပါ။အဲဒီလိုမျိုးကိုယ်ပိုင်နည်းပညာကိုသုံးပြီးအာဂါတာရဲကိုလူလိုက်ပါတဲ့ဒုံးရင်လွတ်တင်တာမှာရုရှားနဲ့အမေရိကန်ပြည်ရင်တရုတ်ဟာတတိယမြောက်နိုင်ငံပါတရုတ်ကကမ္ဘာပတ်လမ်းကြောင်းတွေကိုအာဂါတာစခန်းနှစ်ခုလွတ်တင်ထားသလိုအင်ဂါဂျိုပေါ်သွားရင်ကို2020ပြည့်နှစ်လပိုင်းမှာလွတ်တင်ဖို့စီစဉ်ထားပါတယ
်အိန္ဒိယနိုင်ငံကအာနရယ်သိမ့်များတဲ့ဟိမဝန္တာတောင်တန်းတောင်တလုံးမှာနင်းပြိုကျပြီးသေဆုံးသွားတယ်လို့ယူဆရတဲ့ပျောက်ဆုံးတောင်သက်သမား၅ဦးရဲ့ရုပ်အလောင်းတွေကိုပြန်ယူဖို့အိန္ဒိယတာဝန်ရှိသူတွေဆာဗစ်လွှတ်ဆောင်နေကြပါတယ်။အိန္ဒိယနိုင်ငံမှာဒုတိယအမြင့်ဆုံးတောင်ဖြစ်တဲ့နန္ဒာဒေဗီတောင်ပေါ်ကိုတက်သွားကြပြီးတော့တောင်ချေစခန်းကိုပြန်ရောက်လာတဲ့တောင်သက်သမား၈ဦးကိုလေကြောင်းကနေရှာဖွေနေတာမှာတောင်သက်သမား၅ဦးရဲ့ရုပ်အလောင်းတွေကိုသတင်းလာနေကတွေ့ကြတာပါ။အဲ့ဒီတောင်သက်အဖွဲ့ကိုအတွေ့အကြုံရင်းတဲ့ British တောင်သက်သမားတဦးကဦးဆောင်သွားတာဖြစ်ပြီးပေပေါင်း2000ကျော်မြင့်တဲ့နန္ဒာဒေဗီတောင်ထိပ်ကိုရအောင်တက်ဖို့လမ်းကြောင်းတင်ရှာမယ်ဆိုတဲ့မျှော်လင့်ချက်နဲ့တက်သွားကြတာဖြစ်ပါတယ်။ပျောက်ဆုံးနေစဲအခြားတောင်သက်သမားတဦးဟာလည်းတည်ဆုံသွားပြီလို့ယူဆရပါတယ်။တောင်တက်အဖွဲ့ထဲမှာ British နိုင်ငံသား၄ဦး၊ American နိုင်ငံသား၂ဦး၊ Australia နိုင်ငံသား၁ဦးနဲ့ India နိုင်ငံသား၁ဦးတို့ပါဝင်ပါတယ
်။ American ပြည်တော်စုမှာအရေးပါတဲ့တထုတ္တယံဇာတာတွေပြတ်တောက်သွားတဲ့အခြေအနေမျိုးရောက်မသွားစေဖို့အတွက်အရင်ကမရှိဘူးတဲ့လှုပ်ဆောင်ချက်တွေချမှတ်သွားမယ်လို့အမေရိကန်ကုသရေးဝန်ကြီးWilbur Ross ကပြောပါတယ်။စမတ်ဖုန်းတွေကနေကွန်ပျူတာတွေလျှက်စစ်တမ်းနဲ့လောင်စာဆီနှမျိုးလုံးကိုသုံးပြီးမောင်းနိုင်တဲ့ hybrid မော်တော်ယာဉ်တွေအထိအစင်းမြင့်နည်းပညာထုတ်ကုန်တွေထုတ်လုပ်တာမှာအဲ့ဒီတထုတ္တယံဇာတာတွေကိုသုံးနေရတာပါ။အဲ့လိုတထုတွေတင်ပို့တာကိုတရုတ်ဒါမှမဟုတ်ရုရှားကရပ်လိုက်ရင်ဆိုတဲ့မှန်းမျှော်ယူဆချက်တရက်ကိုအစင်ကစားမှာဖော်ပြထားတာထားပါတယ်။အဲ့ဒီလိုသာဖြစ်လာရင်အမေရိကန်နိုင်ငံတော်မှာကြီးမားတဲ့တယောက်မှုတွေဖြစ်လာနိုင်တယ်လို့အစင်ကစားမှာထောက်ပြထားပါတယ်ခင်ဗျာ။
ပေါ်ဒူးမြင့်ညာပိုင်းနောက်ဆုံးရမြန်မာနေနိုင်ငံကသတင်းတွေကိုကိုကြော်ကြော်သိန်းနဲ့နန်းလောင်တို့ကပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မားရီနဲ့ဆက်သွယ်မိမြန်ချက်တွေကိုဆက်တိုက်ထုတ်လင်းပေးသွားပါမယ်အမေရိကန်နဲ့ဗြိတိန်နှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်တရရအောင်ကျူးပန်းသွားဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တာဝန်ကနေမကြခင်အနားယူရမဲ့ဗြိတိန်ဝန်ကြီးချုပ်ထရီဆာမီတို့ဒီကနေ့ပူးရဲသတင်းစာရှင်းလင်းပွဲအတွင်းအလေးနဲ့ထားပြောဆိုခဲ့ပါတယ်လန်ဒန်မြို့တော်လမ်းနေပေါ်မှာသမ္မတထရမ့်ကိုစန့်ကျင်ဆန္ဒပြသူထောင်ပေါင်းနဲ့ချီစုဝေးနေချိန်မှာပဲခေါင်းဆောင်နှစ်ဦးပူးရဲသတင်းစာရှင်းလင်းပွဲကိုကျင်းပခဲ့တာပါ VOA အင်ဖြူတော်သတင်းတောက် Fast TV ဒါခုဆွာရာပေးပို့တဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဗြိတိန်နိုင်ငံကိုလာရောက်တဲ့နိုင်ငံတော်ခရီးစဉ်ဒုတိယနေ့မှာလဲသူ့ကိုစန့်ကျင်ဆန္ဒပြသူတွေလန်ဒန်မြို့တော်လမ်းမတွေထဲမှာပြေးနေကြတာပါအမေရိကန်ခေါင်းဆောင်ကိုဗကြောင်ဆန္ဒပြနေကြတာပါလေ
။ဥရုယာသီဖောက်ပြန်ပြောင်းလဲမှုတွေနဲ့ပတ်သက်တဲ့သူ့ရဲ့မူဝါဒတွေနဲ့ပါရီသဘောတူညီချက်ကနေနှုတ်ထွက်သွားတာတွေကြောင့်ပါ
Values like respect for other people
ခွဲခြားဆက်ဆံမှုတွေမလုပ်ဖို့နားလည်တီးခတ်မှုနဲ့တခြားသူတွေအပေါ်လေးစားတတ်တဲ့တန်ဖိုးတွေကိုလက်ခံဖို့ပ
ါ My biggest problem with Trump
Trump နဲ့ပတ်သက်တဲ့အကြီးဆုံးပြဿနာကသူ့ရဲ့အတွင်းစိတ်အမုန်းတရားကြောင့်ပါဒီအမုန်းစိတ်နဲ့လူတွေကိုဆက်ဆံနေတာပါ
အမျိုးသမီးတွေကိုဝင်ဖျက်ချခွင့်နဲ့ဆိုင်တဲ့အခွင့်အရေးတွေကိုထရမ့်အစိုးရကတိုက်ခိုက်နေတယ်လို့ယူဆတဲ့အမျိုးသမီးအဖွဲ့တွေကလည်းအခုထရမ့်ရဲ့လန်ဒန်ခီးစဉ်အတွင်းမှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဒီနှစ်ဆန္ဒပြလူအုပ်ဟာပြီးခဲ့တဲ့နှစ်သမ္မတထရမ့်လန်ဒန်မြို့တော်ကိုလာရောက်ခဲ့ချိန်ကရှိခဲ့တဲ့လူအင်အားလောက်တော့မများပါဘူး။ပြီးခဲ့တဲ့နှစ်တုန်းကတော့လူတသိန်းကျော်ထရမ့်ကိုဆန္ဒပြခဲ့ကြတာပါ။အခုခီးစဉ်ကအလုပ်ပိတ်ရမဟုတ်တဲ့ကြားရက်ဖြစ်နေတာကြောင့်ရောယာတိဥရုမကောင်းတာကြောင့်ရောအရင်နှစ်လောက်မများတာလို့ဦးဆောင်ဆန္ဒပြသူတွေကပြောပါတယ်။ဒါတော့သမ္မတထရမ့်နဲ့ဝန်ကြီးချုပ်မေတို့ပူးရဲသတင်းစာရှင်းလင်းပွဲကျင်းပနေတဲ့နိုင်ငံသားရေးယုံအနီးအထီကိုဆန္ဒပြသူတွေရဲ့အော်ဟစ်ကြွေးကြော်သံတွေညံနေကြတာပါ။သမ္မတထရမ့်ကတော့ဆန္ဒပြနေကြတယ်ဆိုတာသတင်းတူတွေပါလို့ဆိုပြီးသူ့ဘော်ဗြိတိန်ပြည်သူတွေကအကြီးကျယ်ချစ်ခင်မှုပြသကြတာကိုခံစားရတယ်လို့ပြောပါတယ်
။ Even coming over today there were thousands of people cheering.
ဒီလိုလမ်းတစ်လျှောက်မှာလည်းကျွန်တော်ဝမ်းသာအားရနဲ့နှုတ်ဆက်ကြသူတွေထောင်ထဲချီပြီးတွေ့ပါတယ်။ပြီးတော့ဆန္ဒပြတဲ့သူတွေလည်းရှိတယ်ဆိုပြီးကြားပါတယ်။ဒါနဲ့ဒီလူတွေဘယ်မှာလဲဆိုတော့ဘယ်မှမှမတွေ့ခဲ့ပါဘူး
။အခုကိစ္စအပြင်နှစ်နိုင်ငံအကြားအရေးကြီးတဲ့ကုန်သွယ်ရေးသဘောတူညီချက်တရရယူနိုင်ဖို့အားစိုက်လှုပ်ဆောင်သွားမယ်အကြောင်းသမ္မတထရမ့်ကပြောဆိုသွားပါတယ်။
There is tremendous potential in that trade deal.
ကုန်သွယ်ရေးသဘောတူညီချက်ရဖို့အတွက်အလားအလာကောင်းတဲ့အများကြီးရှိပါတယ်။ကျွန်တော်တို့လက်ရှိကုန်သွယ်မှုထက်နှစ်ဆသုံးဆလောက်အထိတော့ပိုတိုးလာနိုင်ပါတယ်။
EU တွေကနေဗြိတိန်နိုင်ငံခွဲထွက်မဲ့ Brexit ကိစ္စညှိနှိုင်းမှုတွေအောင်မြင်အောင်မလုပ်နိုင်ခဲ့တဲ့အတွက် Conservative Party ခေါင်းဆောင်ဖြစ်ကနေဒီတောက်ကြနေမှာအပြီးနှုတ်ထွက်တော့မဲ့ဝန်ကြီးချုပ် Theresa May ကလည်းနိုင်ငံကုန်သွယ်ရေးသဘောတူညီချက်ရယူဖို့ထောက်ခံပြောဆိုခဲ့တာပါ
And it is this relationship
that helps to ensure there are jobs that employ people here in the UK.
American နဲ့ UK ကပြည်သူတွေအတွက်အလောက်ကအခွင့်အလမ်းတွေပို့ရှိလာဖို့အခုဆက်ဆံရေးကအထောက်အပံ့ဖြစ်လာပါလိမ့်မယ်။ကျမတို့ရဲ့အနာဂတ်တာယာဝါပြောမှုတွေအတွက်ပါ။ဒါမဲ့လေးလာတုံသက်သူတွေကတော့အခုကုန်သွယ်ရေးသဘောတူညီချက်မကြခင်ဖြစ်လာနိုင်ချေသိမရှိနိုင်ဘူးလို့ခန့်မှန်းကြပါတယ်
။ With Brexit still uncertain and the inability to determine what a future US-UK trade
Brexit ကိုတော့ရေးကိစ္စမရေမြာဖြစ်နေသေးသလိုပြည်ထောင်အနေနဲ့ကုန်သွယ်ရေးဆိုင်ရာ EU ရဲ့စီးမင်းစည်းကမ်းတွေတိုင်းဆက်နေသွားမလား။ဒါမှမဟုတ်ပြည်ထောင်တိုင်းနိုင်ငံနဲ့တခြားရပ်တည်မလားဆိုတာအဖြေမရှာနိုင်သေးခင်အမေရိကန်နဲ့ UK ရဲ့ကုန်သွယ်ဆက်ဆံရေးဘယ်လိုပုံစံတည်ဆောက်မလဲဆိုတာကိုဆုံးဖြတ်ဖို့မဖြစ်နိုင်ပါဘူး။
ထရမ်ဟာကူကီးစင်အတွင်းဝန်ကြီးချုပ်မေကိုအဓိကအတိုက်ခံလုပ်နေတဲ့ Brexit လိုလားသူနိုင်ဂျယ်ဖရက်ချ်နဲ့လည်းတွေ့ဆုံခဲ့တာကြောင့်ဒီ Brexit ကိစ္စအငင်းပွားမှုတွေပိုးပြီးတော့ရှုပ်ထွေးရလဲရောက်စေနိုင်တာပါ။သမ္မတထရမ်ဟာဗြိတိန်နဲ့ပြည်ထောင်နိုင်ငံတွေမှာကျင်းပမဲ့ဒုတိယကမ္ဘာစစ်ပွဲအထိအမှတ် D-Day အမှတ်တရအခမ်းအနားကိုတက်ရောက်မှာဖြစ်တယ်လို့အဲ့ဒီနောက် Ireland ကိုခီးဆက်မှာဖြစ်ပါတယ်ရှင်
။မခင်ပြူထွေးပါရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။မြန်မာစစ်တပ်ဟာ Facebook လူမှုကွန်ရက်ကိုအသုံးပြုပြီးအမုန်းတရားပြန့်ပွားစေတဲ့ဝါဒဖြန့်ချီမှုအပါအဝင်စီးပွားရေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေစေဖြစ်တာကြောင့်အဲ့ဒီအကောင့်တွေနဲ့တခြားစစ်တပ်နဲ့ဆက်ပတ်သက်နေတဲ့အကောင့်တွေကိုပိတ်ပေးဖို့ဗြိတိန်နိုင်ငံအခြေစိုက် Burma Campaign UK အဖွဲ့ကတောင်းဆိုလိုက်ပါတယ်။ Social Media လေးလာသုံးသပ်သူတွေကတော့ဒီလိုအကောင့်တွေပိတ်ပေးဖို့တိုင်ကြားမယ်ဆိုရင် Facebook ကပြတ်ထန်းထားတဲ့လူမှုကွန်ရက်ဆိုင်ရာဥပဒေတွေကိုချိုးဖောက်တယ်ဆိုရဲအထောက်အထားတွေပြနိုင်မှုလူတွေလို့ပြောပါတယ်။အပြည့်အစုံကိုကိုစုံဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမေအောင်လိုင်အပါအဝင်သူတို့ပြတ်ထန်းထားတဲ့စီးမင်းစည်းကမ်းတွေကိုချိုးဖောက်ကြောင်းအထောက်အထားနဲ့တွေ့ရှိခဲ့တဲ့အကောင့်400ကျော်ကို Facebook လူမှုကွန်ရက်ကပိတ်ပင်ခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့သူတို့အဖွဲ့ကစုံစမ်းသိရှိထားတဲ့စစ်တပ်ဒါမှမဟုတ်စစ်တပ်နဲ့ထိစပ်နေတဲ့ Facebook အကောင့်25ခုကိုတွေ့ခဲ့ရတယ်လို့ Britain အခြေစိုက် Burma Campaign UK အဖွဲ့ဒါရိုက်တာ Mark Farmana ကပြောပါတယ
် The Burma Campaign UK has identified around 25 Facebook pages that are still on the site
ဒီမှာစစ်တပ်နဲ့ဆက်စပ်နေတဲ့ Facebook အကောင့်25ခုရှိနေတယ်ဆိုတော့ကျွန်တော်တို့ Burma Campaign UK အဖွဲ့ကစုံစမ်းသိရှိထားပါတယ်အပိတ်ခံလိုက်ရတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လည်းနဲ့တခြားအကောင့်တွေနေသူစစ်တပ်ကဝါဒဖြန့်ချိဖို့ဓမ္မမဟုတ်ရင်လည်းသူတို့ရဲ့စီးပွားလုပ်ငန်းတွေကိုထောက်ကူပြုစေဖို့အတွက်ဒီအကောင့်တွေကိုအသုံးပြုကြပါတယ်
ဒီအကောင့်တွေကိုနောက်ွယ်ကဘသူထိန်းချုပ်ထားတယ်ဆိုတာမသိနိုင်ပေမဲ့အားလုံးကပုံစံတူသတင်းတွေကိုထပ်ဆင့်ဖြန့်ချိနေတာတွေ့ရတယ်လို့သူကပြောပါတယ
် Some of the Facebook pages are not obviously you know it's not clear who controls them some are very obvious like you say the
မြတ်တမ်းတော်တွေကဖွင့်ထားတဲ့အကောင့်မျိုးမှာတော့အရာရှိတွေရဲ့ပုံနေနဲ့တရားဝင်တင်ထားတာတွေ့ရပေမဲ့တချို့အကောင့်တွေကတော့နောက်ွယ်ကဘသူကထိန်းချုပ်နေတယ်ဆိုတာမသိနိုင်ပါဘူးဒါပေမဲ့ထင်ရှားတာကတော့အဲ့ဒီကောင်တွေမှာစစ်တပ်ရရှိတွေကတရားဝင်ထုတ်ပြန်ထားတဲ့ပုံလေးစစ်တပ်သတင်းစာတွေမှာတရားဝင်ထုတ်ပြန်ထားတဲ့ဟာတွေကိုထပ်ဆင့်ဖြန့်ဝေနေတာတွေ့ရပါတယ်
။ဒီကောင်တွေရှိနေတာကိုတွေ့ရခြင်းအပြင်စစ်တပ်အနေနဲ့ Facebook လူမှုကွန်ရက်ကိုတရားဝင်အသုံးပြုပြီးအရင်အပိတ်ခံလိုက်ရတဲ့အကောင့်တွေမှာလုတ်ခဲ့တဲ့ပုံစံအတိုင်းသူတို့ရဲ့ဝါဒဖြန့်ချိမှုလူမျိုးရေးဘာသာရေးမုန်းနှမှုတွေဖြစ်ပေါ်အောင်သွေးထိုးလုံဆုံမှုတွေဆက်လုပ်လို့ရနေသေးတယ်ဆိုတာကိုပြသနေသလိုစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေအထောက်အကူဖြစ်စေမဲ့လုပ်ငန်းတွေကိုလုပ်လို့ရနေတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ပြောပါတယ်။ကုလသမဂ္ဂအချက်အလက်စုဆောင်းရှာဖွေရေးအဖွဲ့ရဲ့တင်ပြချက်တွေအရစစ်တပ်ဒါမှမဟုတ်စစ်တပ်နဲ့ထိစပ်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ဘလို့လုပ်ငန်းမျိုးမှမလုပ်သင့်ဘူးလို့ဖော်ပြထားတာကြောင့် Facebook အနေနဲ့အဲ့ဒီအကောင့်တွေကိုလည်းအရင်အကောင့်တွေနီးတူပိတ်ပစ်ဖို့လိုလားကြောင်းမှဖာမနာကပြောပါတယ်။စစ်တပ်ကဖွင့်ထားတဲ့အကောင့်တချို့ကိုလက်ခံကြိုက်နှစ်သက်ကြောင်းထောက်ခံပေးထားသူ3သိန်းလောက်ရှိနေတာကြောင့်ဒီအကောင့်တွေကိုအသုံးပြုပြီးအဲ့ဒီလူတွေအကြားထိရောက်တဲ့တွေးတိုးလုံဆောင်မှုတွေအချိန်မရွေးလုပ်နိုင်တယ်လို့ဆိုပါတယ်။ဒါကြောင့်လူမျိုးရေးဘာသာရေးမုန်းနှမှုတွေကြီးထွားစေမဲ့စစ်တပ်ရဲ့ဝါဒဖြန့်ချိမှုတွေကိုထိန်းချုပ်ဖို့လိုအပ်တယ်လို့စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကရလာမဲ့ဝင်ငွေတွေနဲ့တိုင်းရင်းသားလူမျိုးစုတွေပေါ်ဖိနှိပ်မှုတွေလုပ်နိုင်မဲ့လက်နက်တွေလည်းမဝယ်စေလိုကြောင်းပြောပါတယ်။အခုဘာမကပိန်အဖွဲ့ကပြောနေတဲ့ Facebook အကောင့်တွေကိုပိတ်ပစ်ဖို့တိုင်ကြားမယ်ဆိုရင် Facebook ကထုတ်ပြန်တဲ့စီးမင်းစည်းကမ်းတွေကိုချိုးဖောက်နေတယ်ဆိုတဲ့ခိုင်လုံတဲ့အထောက်အထားပြနိုင်ဖို့လိုတယ်လို့ social media လေးလာတုံ့တက်သူကိုမြတ်သူကပြောပါတယ
်အခုဟာတွေကဒီစီးပွားရေး page တွေလို့ပြောတယ်ပေါ့အဲ့ဒီစီးပွားရေး page ဆိုရင်တော့ဆော့ဆော့ဟာဒီ Facebook ရဲ့ဒီ policy နဲ့ညှိဖို့အတွက်တော့အနည်းငယ်ခက်တယ်လို့ကျွန်တော်မြင်တယ် Facebook ကဟိုကြောင့်မူကြီးမင်းအောင်လိုင်အပါဝင်ဒီ account တွေကိုဟုတ်ဖယ်ရှားရတဲ့အကြောင်းပြချက်ကသူတို့ကဟိုကြောင့်မူကြီးမင်းအောင်လိုင်အပါဝင်ဒီသူတို့နဲ့ချိတ်ဆက်နေတဲ့ page တွေကဆော့ဆော့ဒီအင်းအချက်လက်အမှားတွေကိုလုံးစော်ရယ်ဒီဖြန့်ဝေခဲ့တယ်ဆိုရယ်ဒီအချက်လက်တွေပေါ့မိုတီဗီသူတို့က Facebook ရဲ့ဟာမျိုးလောက်တာဆိုလိုချင်တာသူတို့ရဲ့ချမှတ်ထားတဲ့ policy ကိုချိုးဖောက်တဲ့အတွက်ဆိုရင်သူတို့ Facebook တာ
ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ရဲ့အကောင့်အပါအဝင်စစ်တပ်ကအကောင့်တွေအပိတ်ခံခဲ့ရတယ်ဆိုတဲ့နေရာမှာလဲ Facebook ကပြတ်ထန်းထားတဲ့စီးမင်းစည်းကမ်းတွေကိုချိုးဖောက်တယ်ဆိုတဲ့အထောက်အထားတွေတွေ့ခဲ့ရတဲ့အတွက်ဖြစ်တယ်လို့ကိုမြတ်သူကပြောပါတယ် ဒါပေမဲ့စစ်တပ်ကသူတို့ရဲ့စီးပွားရေးလုပ်ငန်းတွေကရတဲ့ဝင်ငွေတွေကိုလူခွင့်ရေးချိုးဖောက်မှုနဲ့လူမျိုးရေးဘာသာရေးမုန်းနှိမ်မှုတွေအတွက်အသုံးချမယ်ဆိုရင်တော့အဲ့ဒီစီးပွားရေးလုပ်ငန်းအကောင့်တွေကိုလည်းပိတ်ပေးဖို့တိုင်ကြားနိုင်တယ်လို့ကိုမြတ်သူကပြောပါတယ
်။ဒီဆိုကူးချက်ကတော့ကျွန်တော်တို့အငင်းပွားစရာမရှိဘူး။ငင်းဖို့လည်းခက်တယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီတက်မလို့ဟိုဘိုင်းစီးပွားရေးလုပ်ငန်းဆိုတာတွေအကောင်လုံးကကျွန်တော်တို့အများပြည်သူကဟိုဘာမှသိရှိပိုင်ခွင့်မရှိတဲ့အရာတွေဖြစ်တယ်ပေါ့ဆိုတော့ကျွန်တော်ဒီလုပ်ငန်းတွေစခဲ့တော့ကလာဟိုကနဦးထူထောင်နေတဲ့ပတ်စံတွေအကောင်လုံးဒီကျွန်တော်တို့အများပြည်သူရဲ့အခွန်အမဏာတွေစောစောတယံစာတာတူးခေါ်လို့ရတဲ့ပတ်စံတွေအဲ့လိုအများပြည်သူနဲ့ဆိုင်တဲ့ပတ်စံတွေကနေပြီးတော့တို့ကဒီဟာကိုထူထောင်ခဲ့တာဖြစ်တယ်ကိုဘယ်နေရာမှာဘလို့သုံးလဲဆိုတော့တို့ရဲ့သုံးဆွဲတဲ့သုံးဆွဲငွေတွေဟာမျိုးတွေစည်ရင်းစိတ်ချုပ်အစီအစဉ်သားလို့ဟာမျိုးတွေအများပြည်သူကြည့်အောင်ပုံမှန်နဲ့ထုတ်ပြန်တဲ့နယ်လို့ကျွန်တော်မြင်တယ်အဲ့လိုမထုတ်ပြန်သေးသေးတာကတော့လူမျိုးတောင်းဆိုချက်တွေတို့ရှင်ဆိုင်နေရမှာပဲပေါ့
Facebook ရဲ့တာဝန်ပေးချက်အရသူတည်တနာလေ့လာခဲ့တဲ့ Business for Social Responsibility အဖွဲ့ရဲ့မနစ်ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံမှာအင်တာနက် online ပေါ်ကသွေးတိုးလုံဆောင်မှုတွေကိုဟန်တားရမှာအားနည်းချက်တွေရှိနေတာကိုထောက်ပြခဲ့သလို2020ပြည့်ရွေးကောက်ပွဲမတိုင်ခင်ကြိုတင်ကာကွယ်နိုင်ဖို့လည်းတိုက်တွန်းခဲ့ပါတယ်ခင်ဗျာ
ပေါ်ဇော်ဝင်းလှိုင်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့ရခိုင်ပြည်နယ်မှာရက်ကြီးအုပ်ချုပ်ရေးမှု90နီးပါးနှုတ်ထွက်မဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။စီရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာလုံခြုံရေးစိုးရိမ်မှုတွေကြောင့်ရက်ကြီးအုပ်ချုပ်ရေးမှု90နီးပါးနှုတ်ထွက်စာတင်လိုက်ကြပါရစေ။မကြသေးခင်နှုန်းကကြောက်တော်မြို့နယ်မှာအုပ်ချုပ်ရေးမှုတချို့ကိုမြန်မာစစ်တပ်ကဖမ်းဆီးစစ်ဆေးမှုတွေကြုံခဲ့ရပြီးနောက်မှာစိုးရိမ်မှုတွေပုံမကြီးထွားလာတာပါ။ဒီအခြေအနေတွေကိုနိုင်ကွန်းအင်ကသတင်းပေးပို့ထားပါရရှင
်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းကရက်ွက်ကျေးရွာအုပ်ချုပ်ရေးမှု46ဦးဟာလက်ရှိတာဝန်ကနေနှုတ်ဆက်ကြောင်းမြို့နယ်အုပ်ချုပ်ရေးမှုအထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုမနေ့ကနှုတ်ဆက်စွာနဲ့သူလက်မှတ်ရေးသူတင်ပြခဲ့တာပါနှုတ်ဆက်စွာတင်ထားတဲ့ရက်ကျေးအုပ်ချုပ်ရေးမှုတွေနဲ့ကြောက်တော်မြို့နယ်ဒုတိယအုပ်ချုပ်ရေးမှုတို့ကနေဒီကနေ့မွန်းလယ်ပိုင်းအုပ်ချုပ်ရေးမှုရုံးမှာတွေ့ဆုံခဲ့ရမှာဒီအချိန်ဒီကတော့တင်ကနေကျေးရွာအုပ်စုအုပ်ချုပ်ရေးမှုဦးလှရွှေကအခုလိုပြောပါတယ်
ဒီကတော့ထောက်စီချင်ဘူးပေါ့ဒါပေမဲ့ကျွန်တော်တို့မလေးတာဝန်ထည့်ဆောင်နေရတဲ့ဒီတာဝန်ခံမှုမရှိတဲ့ဆိုတော့ကျွန်တော်တို့ထွက်ရတာပေါ့အဲအဲ့လိုပြောတယ်ကျွန်တော်တို့ထွက်တာနဲ့ဒီလိုမှလေဒီဒီယာမီအများဆုံးရတဲ့ဒီလိုကျွန်တော်တို့မတရားမှာပဲလို့ဒီလိုအဲ့လောက်ပဲပြောတယ်နှုတ်ဆက်တဲ့နဲ့ဟာလေအလို့စီခေါ်ပေါ့
ဒီအတွက်ဆုံးမှုမှာကျေးရွာတွင်အုပ်ချုပ်ရေးမှုရွေးချယ်တင်မြှောက်စဉ်ကဒုတိယမဲအများဆုံးရတဲ့သူတွေကိုနှုတ်ထွက်မဲ့အုပ်ချုပ်ရေးမှုနေရာမှာအစားထိုးခန့်အပ်သွားမယ်လို့လဲကြောက်တော်မြို့နယ်ဒုတိယအုပ်ချုပ်ရေးမှုကပြောဆိုတယ်လို့သူကဆိုပါတယ်။ရက်ကြီးအုပ်ချုပ်ရေးမှုတွေအစုပြုံလိုက်နှုတ်ထွက်ရတဲ့အချိန်တွေကတော့တိုင်းကနေကျေးရွာအုပ်စုအုပ်ချုပ်ရေးမှုဦးလှရွှေကအခုလိုပြောပါတယ်
ဒီကကျွန်တော်တို့ရဲ့အကြောင်းရင်းကတော့ဒီမောကတော်အရှိန်မှုရဲ့ဒီရှိတိရည်မှုရဲ့အဲ့ဒီဒီတက်ကပ်ပိုင်းကြီးဆိုတာလေ။ဒီကိအရှိန်မှုတွေကျွန်တော်တို့ကျွန်တော်မင်းကိုဖြစ်လာတဲ့တာဝန်ယူတဲ့ကိစ္စကိုကျွန်တော်တို့လိုလာတဲ့ကျွန်တော်တို့ဆော့ကြတဲ့ဒီအဆောင်အစားတွေဖြစ်တဲ့
ရက်ကြီးအုပ်ချုပ်ရေးမှုတွေရဲ့နှုတ်ထွက်စာထဲမှာအချက်၄ချက်ကိုလည်းတင်ပြတောင်းဆိုထားပါတယ်အဲ့ဒီအချက်တွေကတော့စစ်တပ်ကနေဖမ်းဆီးထားတဲ့ရွှေပြည်ကျေးရွာတာဝန်ခံနဲ့မင်းနတ်တောင်ကျေးရွာအုပ်ချုပ်ရေးမှူးတို့နှုတ်ကိုပြန်လွှတ်ပေးပြီးကနဦးစုံစမ်းစစ်ဆေးရေးအဖွဲ့နဲ့စစ်ဆေးပြီးမှအဖွဲ့ရဲ့သုံးသကြံဖြူချက်ရတာဆောင်ရွက်ပေးရေးတင်ပြတောင်းဆိုပေးဖို့ရကျေးအုပ်ချုပ်ရေးမှူးတွေကိုစစ်ဆေးမေးမြန်းဖို့အကြောင်းပေါ်လာရင်စစ်တပ်ကနေတရားဖမ်းဆီးတာမျိုးမဟုတ်ပဲမြို့နယ်အုပ်ချုပ်ရေးမှူးရုံးကနေခေါ်ယူမေးမြန်းစစ်ဆေးရေးတင်ပြတောင်းဆိုပေးဖို့မြို့နယ်အုပ်ချုပ်ရေးမှူးရဲ့မေးမြန်းစစ်ဆေးချက်ကိုအခြေခံပြီးလူအပ်ပါကဆက်လက်စုံစမ်းရေးဖွဲ့နဲ့စုံစမ်းစစ်ဆေးရေးတောင်းဆိုပေးဖို့စုံစမ်းစစ်ဆေးရေးဖွဲ့ကိုရခိုင်ပြည်နယ်ဆိုရနဲ့ပြည်နယ်လွှတ်တော်ကနေတစ်ဆင့်တင့်တော်တလို့ဆောင်ရွက်ဖွဲ့စည်းပေးရေးအတွက်တောင်းဆိုပေးဖို့အချက်တွေကိုတင်ပြထားပါတယ်။အုပ်ချုပ်ရေးမှူးတွေရဲ့တင်ပြချက်နဲ့ပတ်သက်ပြီးဘယ်လိုဆောင်ရွက်ပေးမလဲဆိုတာကြောက်တော်မြို့နယ်ဒုတိယအုပ်ချုပ်ရေးမှူးကိုအချင်းချင်းဆက်သွယ်ခဲ့ပြီးမှလည်းဖုံးလက်ခံဖြေဆိုတာမရှိခဲ့ပါဘူး။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစီအေပတိပကအတွင်ကျွေးရအုပ်ချုပ်ရေးမှုတွေပါဝင်ကျေးရွာသားတွေကိုအေးအေးနဲ့ဆက်သွယ်ရဆိုပြီးမတင်ကမှုနဲ့မြန်မာစစ်တပ်ကနေဖမ်းဆီးရေးယူမှုတွေများလာနေပါတယ်။မေလ29ရက်နေ့ကကြောက်တော်မြို့နယ်မင်းသားတောင်ကျေးရွာအုပ်ချုပ်ရေးမှုဦးအောင်သိန်းကျော်နဲ့ရွာသားလူဖြစ်သူဦးကျန်သိန်းအောင်တို့ကိုမြန်မာစစ်တပ်ကနေဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။မေလ15ရက်နေ့မှာလည်းကြောက်တော်မြို့နယ်ရွှေပြည်ကျေးရွာတွင်ကိုမြန်မာတပ်မတော်စစ်ကြောင်းကနေရွှေပြည်ကျေးရွာယာယီမှုဦးသိန်းစိုးအောင်ကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ရခိုင်ပြည်နယ်တွင်းမှာမြန်မာသမ္မတနဲ့ရခိုင်တပ်တော်အေအေတို့ကြားတိုက်ပွဲပြင်းထန်လာနေတာနဲ့မျှအေအေဖွဲ့နဲ့ဆက်နွယ်နေတဲ့ဆိုပြီးမတင်ကမှုနဲ့ဖမ်းဆီးခံရမှုတွေများပြားလာနေပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ကလည်းမြောက်ဦးမြို့နယ်ထွေထွေအုပ်ချုပ်ရေးမှူးရုံးမှာလက်ပါစီဝေးပြုလုပ်နေစဉ်တွင်ကျေးရွာအုပ်ချုပ်ရေးမှူး၄ဦးကိုရဲတပ်ဖွဲ့ကနေဝင်ရောက်ဖမ်းဆီးထားတဲ့အတွက်မြောက်ဦးမြို့နယ်ကျေးရွာအုပ်ချုပ်ရေးမှူးတရားကျော်နှုတ်ထွက်စာတင်ခဲ့ပါတယ်။ ဒီလိုဖြစ်စဉ်တွေများပြားလာနေတယ်လို့ဥပဒေကြောင်းအရအာနေနေတဲ့အခြေအနေကြောင့်အုပ်ချုပ်ရေးမှူးတွေနှုတ်ထွက်သွားလို့ကြောက်တော်မဲဆန္ဒနဲ့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးမောင်တန်းစိန်ကပြောပါတယ်
အုပ်ချုပ်မှုတွေကဒီအခြေကိုတာဝန်ခံပြီးတော့အများကြီးကျုံ့ရတဲ့အုပ်ချုပ်ရေးမှုတွေဖြစ်တယ်အဲဒါကိုအဲ့လိုဖန်ပြီးတော့တန်ပြီးစစ်စစ်ခေါ်တယ်ဥပဒေရဒီနေ့အာနေနေတဲ့အတွက်အုပ်ချုပ်မှုတွေကစစ်စစ်ပြစ်လာတာပေါ့ဗျာသူကဒီကရှိတာဝန်တွေကိုစက်ကောင်တွေစစ်စစ်ကပုံလာတယ်တန်ပြီးစစ်လာတယ်ရဲ့သူတို့
ပြီးခဲ့တဲ့ဖေဖော်ဝါရီလကလည်းဘူရီတောင်မြို့နယ်တရက်ပြင်းကြေးရွာအုပ်ချုပ်ရေးမှုအပါဝင်နှုတ်ဦးကိုသမ္မတော်ကနေဖမ်းဆီးထားပြီးမတရားသင်ဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုထားပါတယ်။ကြေဒိတ်တောင်မြို့နယ်တွင်သမ္မတော်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားရာဂျိန်နာကြေးရွာနီးကခြံသမားနှုတ်ဖြစ်တဲ့ဥစိန်ဦးနဲ့ဥစိန်သာကျော်တို့နှုတ်ဦးကိုလည်းမတရားသင်ဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုထားပါတယ်။ဒါ့အပြင်သမ္မတော်နဲ့အေအေလှုပ်ရှားရနေမြေတွင်တန်တရားနဲ့လှုပ်ကြံတပ်ဖြတ်ခံရမှုတွေလည်းရှိနေပါတယ်ခင်ဗျာ
။နိုင်ကွင်းရင်သတင်းပေးပို့ထားတာပါအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာတော့မွတ်စလင်ဘာသာဝင်တွေရဲ့ဒီကနေ့ကြားရောက်တဲ့ဥပုပ်လကုံဆုံးတဲ့ Eid နေ့ကိုကမ္ဘာတလွန်တဝမ်းလုံးမှာပျော်ရွှင်စွာဆင်နွှဲကြပါတယ်။မြန်မာနိုင်ငံမှာလဲထူးခြားတာကတော့ဗလီတချို့နဲ့လူစီကားရနေရာတွေမှာစတုဒီတာကြွေးတာတွေအပြင်တန်ငါတွေကိုလဲကတ်လှူတာတွေခတိုင်းနှစ်တွေကထက်ပိုပြီးတော့များလာတာကိုတွေ့ရပါတယ်ပြည်စုံကိုကိုကောင်းဆန်ဟင်းကပြောပြပေးပါမယ်ရှင
်အစ္စလမ်ဘာသာဝင်တွေဟာတလာလုံးဥပုပ်တီလာဆောင်ထင်းပြီးဝါချွတ်တဲ့အထိမ်းမဲ့အနေနဲ့ဓမ္မသဘင်အခမ်းအနားကျင်းပကြပါတယ်ဒီနေ့လို့အိနေမှာတော့အလူတန်းလှုပ်တာတွေဘာသာပေါင်းစုံကလူမျိုးပေါင်းစုံကိုပါအလူတန်းလှုပ်တာတွေပြုလုပ်ကြပါတယ်ဒီနေ့ကြာရောက်တဲ့အင်းနေကဖြင့်မြန်မာနိုင်ငံမှာတော့တခြားနှစ်တွေကထက်မတူပဲဘာသာပေါင်းစုံချစ်ချည်ရေးကိုထင်ရဲ့စေတယ်လို့ဘာသာပေါင်းစုံငြိမ်းချမ်းရေးမြစ်တာအဖွဲ့မှအစ္စလမ်ကိုယ်စားလှယ်ဦးအေးလွင်ကအခုလိုပြောပါရယ
်ဒီနေ့ဆိုရင်ဟိုတမူပူပြီးတော့ထူးခြားတာတော့ဖြစ်ရင်ကျွန်တော်တို့ကြောင်ုံမြို့လေကောင်မှာဆိုလို့ရှိရင်ပလီတချို့ဟာเนาะကျွန်တော်မုံအချိုတွေကိုတန်ဃာတော်တွေများကိုလည်းပဲဆုံးကတ်တဲ့အနေနဲ့ကတ်တာလေးရှိတယ်နောက်ပြီးတော့ကျွန်တော်တို့လမ်းမှာသွားလာနေတဲ့လူတွေကိုလည်းတာလာပြူတယ်စရုတိကအနေနဲ့ကျွေးမွေးတာတွေရှိပါတယ်။เนาะအဲဒါကြောင့်လို့ဒီနေ့ကတော့ကိုထူးကြပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
။နှစ်စဉ်ဝါချုပ်ပွဲမှာစတူဒီတာကျွေးပြီးအလူတနာပြုတ်လုနေတဲ့လူမှုမဟာမိတ်အဖွဲ့ကဒေါ်တာလီမြင့်ကတော့ဒီနေ့ဟာဘာသာပေါင်းစုံရဲ့ငြိမ်းချမ်းတဲ့အနှစ်သာရကိုတွေ့မြင်နေရပြီလို့ဆိုပါတယ်
โอเคကျွန်တော်တို့ဒီဘာသာပေါင်းစုံနဲ့ပတ်သက်ပြီးကျွန်တော်တို့လုပ်ခဲ့တဲ့အရာလေးတွေရရဲ့အသေးပွင့်တွေကျွန်တော်တို့ပြန်ပြီးခံစားလာရလို့မြင်နေပေါ့နော်ပြီးတော့လို့ရှိရင်ဟိုအရင်နဲ့မတူအောင်ဒီနေ့ဆိုရင်လည်းဟိုစမာဝမဟိုတောက်လျှောက်တွေဝင်နေကြတာရှိရလေဟိုတစ်ခါမှလည်းမရှိရဟာအခုပြန်ပြီးတော့ဒီရုပ်လုံးလေးတွေပြန်ပေါ်လာတဲ့အပေါ်မှာကျွန်မမြင်လဲဆိုတော့အရင်ကဝမ်းသာအားရရှိမိရယ်ပြီးတော့လို့ရှိရင်အဲ့ဒီဘာသာပေါင်းစုံရဲ့ချစ်ခင်မှုကပို့ပြီးတော့အရာတွေတောက်ပလာရလို့မြင်မိရယ်ရှင်
အစအလင်းအောင်ဆရာတော်ကတော့ပြည်သူလူထုအနေနဲ့ဘယ်ဘာသာဝင်ပဲဖြစ်ပါစေအခုလိုမေတ္တာတရားရှိထားပြီးငြိမ်းချမ်းစွာအတူလက်တွဲနေထိုင်ဖို့အခုလိုမိန့်ပါတယ်
။ဘုံဘုံတို့ဘာသာတရားကိုးပြားပြီးမဲ့လည်းပဲဘာသာတရားကြီးရဲ့အဓိကသွန်သင်မှုကတော့မေတ္တာတရားနဲ့သိချင်ခြင်းတရားတွေပါပဲ။ဒီတရားနှစ်ခုတူညီနေတယ်ဆိုရင်ကိုဘုံဘုံတို့အတူညီလို့ရပြီလို့ပြောလို့ရပါတယ်။ဒါကြောင့်မို့ဘုံဘုံတို့ရဲ့နိုင်ငံဟာဒီနေ့ဒီချိန်ဒီအပိုင်းမှာတော့ပုံမှန်လို့ဟလာဘာသာပေါင်းစုံရဲ့ညီညွတ်မှုဟာတကယ်ကိုဟလာခီးရောက်တယ်လို့ပုံမှန်နေနဲ့ပြောချင်ပါတယ်ဗျာ
ဒီကနေ့မှာတော့မြန်မာနိုင်ငံမှာအနှက်ပြက်မှာရှိတဲ့အစ္စလမ်ဘာသာဝင်တွေဟာတခြားဘာသာမတူတဲ့လူမျိုးကွဲတွေကိုအလူတနာပြုလုပ်တာစရုတီတာကျွေးတဲ့ပွဲတွေကိုလူမှုကွေမှာအများပြည်သူထောက်ခံအားပေးကြပါတယ်ခင်ဗျာ
ကိုကောင်းဆက်ဟင်းသတင်းပေးပို့ထားတာပါဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်ဆင်နိုင်ပါတယ်
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို9.19kHz 1953ညkHz 11853ညနဲ့9.32kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာအခုလိုမိုးဥလေဥကြအချိန်မှာမိမိတို့ရင်သွေးငယ်လေးတွေအနေနဲ့သွေးလွန်တုပ်ကွေးယောဂအပါအဝင်တခြားယောဂတွေမဖြစ်အောင်ကြိုတင်ကူးဆိုင်ကာကွယ်ထားတဲ့အကြောင်းနဲ့မြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့
ကျွန်တော်မြင်တာတော့ခေါင်းဆောင်ပိုင်းမှာရပ်သားဘက်ကတော့ဒေါက်ဆန်းစုကြည်နေရာကိုဆက်ကမဲ့လူတွေအခုလောက်တည်းကနေပြီးတော့ကျွန်တော်တို့မြင်သိနေပြီကျွန်တော်တို့တော့မမြင်သေးဘူး
ဒေါက်တာအောင်ခင်နဲ့ဦးကျော်ဇန်တာတို့ဆွေးနွေးသုံးသပ်တင်ပြထားတဲ့ဒီမိုကရေစီကူးပြောင်းမှုနဲ့စိတ်ဓာတ်တော်လှန်ရေးအပိုင်းနှစ်ကိုနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတပတ်တွင်အားကစားသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်။အခုအရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မှာဒီတပတ်အတွက်ကိုခန့်စွမ်းအားကြန့်ခိုင်မှုမပြေဝသေးတဲ့ရင်သွေးငယ်ကလေးတွေအနေနဲ့အခုလိုမိုးဥလေဥကြအချိန်ကာလမှာသွေးလွန်တုပ်ကွေးယောဂအပါအဝင်တုပ်ကွေးဖျားနာယောဂနဲ့ဝမ်းပြည့်ဝမ်းလျှောယောဂတွေမဖြစ်အောင်ကြိုတင်ဂရုစိုက်ကာကွယ်ထားတဲ့အကြောင်းကိုဒေါက်တာတန့်စောကစီစဉ်တင်ဆက်ပေးထားပါတယ်ရှင်။
မနက်ကတည်းကအလုံးမျောလင်းနေကြတဲ့မိုးရသွန်းမှုတွေနဲ့အတူမိုးရသည့်အချိန်ကာလကိုရောက်ရှိလာပြီးဖြစ်ပါတယ်။ဒီချိန်ခါမှာအပူတန်ကြောင့်ဖြစ်တဲ့ကျန်းမာရေးပြဿနာတွေနည်းပါးသွားပြီးမိုးဥလေဥကျအချိန်မှာဖြစ်လေရှိတဲ့ကျန်းမာရေးပြဿနာတွေကိုသတိပြုကြရတော့မှာပါ။အထူးသဖြင့်ကိုခန့်ဆွမ်းအားမကြန့်ခိုင်သေးတဲ့ရင်သေးငယ်လေးတွေကိုပိုပြီးကူးစိုက်ကြရမှာဖြစ်ပါတယ်။အခုလိုမိုးဥလေဥကျရောက်လာတဲ့အချိန်မှာရင်သေးငယ်လေးတွေမှာဘလို့ကျန်းမာရေးပြဿနာတွေကြုံတွေ့ရနိုင်မှာလဲလို့မေးကြည့်တဲ့အခါကလေးထုကူဆရာဝန်ကြီးဖြစ်သူပါမောက်ခဒေါက်တာဒေါ်ယူဇနာစောမြင့်ကအခုလိုပြောပါတယ
်။အခုမိုးဥကျမှာဆိုလို့ရှိရင်ကျမတို့ရင်ကောင်နေလဲများလာတယ်ခြေနေလဲများလာတဲ့အတွက်ကြောင့်မလို့အဓိကတော့ကျမတို့ဝန်းလျှောဝန်းပြက်ယောဂရဲ့နောက်တစ်ခုကတော့ဗာလဲဆိုလို့ရှိရင်သွေးလွန်တုပ်ကွေးယောဂရဲ့အဲ့ဒီနှစ်ခုရဲ့ဖြစ်နှုန်းကတော့တော်တော်လေးစပြီးတော့တက်နေပါပြီရှင်။ဒါကြောင့်ဒီနေ့ကျမအဓိကထားပြီးတော့အဲ့ဒီအချက်နှစ်ချက်ကိုပြောသွားမှာအဲ့ဒီယောဂနှစ်ခုအကြောင်းကိုပြောသွားတာဖြစ်ပါတယ်။နောက်ကျန်းနာရေးလည်းရှိပါတယ်အစာအစိတ်ဖြစ်တာတို့ဘာလို့အဲ့ဒါတွေလည်းပဲရှိပါတယ်ရှင်
။ရင်သေးမိမတွေအနေနဲ့လည်းမိမိတို့ရဲ့ရင်သေးငယ်လေးတွေကိုမိုးဥကျအချိန်မှာဖြစ်လေရှိတဲ့ယောဂတွေမဖြစ်ရလေအောင်ကြိုတင်ကာကွယ်မှုတွေပြုလုပ်နေကြတာပါ။အခုလိုမိုးဥကျကာလမှာမိမိတို့ရဲ့ရင်သေးငယ်လေးတွေအနေနဲ့ဘလို့ကျန်းမာရေးပြဿနာတွေကိုကြုံတွေ့ခဲ့ပြုပါတယ်လဲလို့မေးကြည့်တဲ့အခါရင်သေးမိမတွေကသူတို့ရဲ့အတွေ့အကြုံတွေကိုအခုလိုပြောပါတယ်
။သွေးလွန်တုပ်ကွေးကတော့ကလေးတွေအတွက်အရန်အနေရဲ့ကြီးမားတဲ့ယောဂတစ်ခုပါ။မသမီးကိုယ်တိုင်လည်းအရင်တော့သွေးလွန်တုပ်ကိုဖြစ်ပြုပါတယ်
။အဲ့ဒီဖြစ်တဲ့ကလေးဆိုရင်အခုအသက်38နှစ်ဆိုတော့အဲ့ဒီကလေးကိုပဲနမူနာယူအခုနောက်ကလေးတွေမြီးတွေဖြစ်လာတဲ့အခါကျတော့အဆက်အသွယ်ပေါ့နော်သူတို့နေထိုင်အဆန် view site တော့သူတို့တော့တိတ်မဖြစ်တော့ဘူးပေါ့
သွေးလွန်တုပ်ကွေးယောဂဟာရင်သေးမိပါးတွေစိတ်အပူဆုံးယောဂတွေတဲကယောဂတစ်ခုပဲဖြစ်ပါတယ်ယောဂကြောင့်အသက်သေဆုံးမှုတွေတဖြည်းဖြည်းကျဆင်းလာနေတယ်ဆိုပေမဲ့သတိပြုရမယ့်အနေအထားတစ်ခုမှရှိနေတာပါရင်သေးငယ်လေးတွေမှာသွေးလွန်တုပ်ကွေးယောဂမဖြစ်အောင်ဘလူးအချက်တွေကိုရှောင်ကျင်ပြီးဘလူးချက်တွေကိုလိုက်နာလှုပ်ဆောင်သင့်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဒေါ်ယူဇနာစောမြင့်ကအခုလိုပြောပါတယ
်ဟုတ်ကဲ့အဲ့ဒါတော့အများကြီးတဲ့အတိုင်းပေါ့နော်တော့ဖုံးသွင်းလဲဆေးခတ်လောင်းအစရှိသည်ဖြစ်ပေါ့နော်အဓိကကတော့ဗာလဲဆိုလို့ရှိရင်ဒီသွေးလွန်တုပ်ကွေးကိုဖြစ်စေတဲ့ virus ကို၄မျိုးရှိပါတယ်အဲ့ဒါတွေအကုန်လုံးကခြင်ကနေတဆင့်ကူးတာဖြစ်ပါတယ်ဒီ Aedes aegypti ဆိုတဲ့နေမှာကြိုက်တဲ့ခြင်ပေါ့နော်ဒါကြောင့်မလို့ကျမတို့ဒီအဓိကဒီဗာလဲဆိုလို့ရှိရင်ခြင်ရဲ့ရံကိုကာကွယ်ရမှာဖြစ်ပါတယ
်မိုးကြရသည့်အချိန်ခါမှာသွေးလွန်တုပ်ကွေးယောဂအပြင်ရိုးရိုးတုပ်ကွေးဖျားနာယောဂကိုလည်းသတိပြုကြရမှာပါရိုးရိုးတုပ်ကွေးယောဂဟာကိုယ်ခံဆွမ်းအားကြန့်ခိုင်မှုမရှိသေးတဲ့ရင်းနှီးကလေးတွေမှာဖြစ်ပေါ်ခဲ့မယ်ဆိုရင်ပြင်းထန်တဲ့နောက်ဆက်တဲ့ဆူကျူတွေကိုခံစားရစေနိုင်တာကြောင့်သတိပြုကာကွယ်ထားသင့်တယ်လို့ဒေါက်တာဒေါ်ယူဇနာစောမြင့်ကပြောပါတယ်
ကလေးတွေရောလူကြီးတွေရောတုပ်ကွေးယောဂကာကွယ်ဆေးတွေထိုးကြပါလေရှင်ဟုတ်ကဲ့တုပ်ကွေးယောဂကာကွယ်ဆေးတွေထိုးကြပါနှစ်တိုင်းထိုးရပေါ့နော်ဆိုတော့အဲ့ဒီနီးနဲ့လည်းပဲကာကွယ်လို့ရရဲ့နောက်တစ်ခုကတော့ဗာလဲဆိုတော့တုပ်ကွေးယောဂနှာစီးချောင်းဆိုးနှာချီတာနေပြီးတော့စတာဖြစ်တဲ့အတွက်ကြောင့်မလို့ယောဂဖြစ်တဲ့လူကနေယောဂဖြတ်မှုတိတ်လွယ်တယ်ချောင်းတစ်ချက်ဆိုးလိုက်တာပဲဖြစ်ဖြစ်နော်နာနောက်မဟုတ်နာရီယူရာဖြစ်ဆိုတော့အဲ့တော့အဲ့လိုလူတွေနဲ့ဝေးဝေးမှထားဖို့ရဲ့နောက်ပြည့်ခါလူအုပ်ထူတဲ့နေရာတွေကိုကလေးကိုခေါ်မသွားဖို့ရဲ့နောက်ပြည့်ခါမှာဆိုလို့ရှိရင်ကလေးငယ်လေးတွေမှာဆိုရင်မိခင်တို့ တိုက်ဖို့မိခင်တို့ထဲမှာဆိုယောဂကာကွယ်နိုင်တဲ့ဓာတ်တွေအများကြီးပဲပါတာကလေးငယ်လေးတွေမှာဆိုမိခင်တို့တိုက်ဖို့နောက်ပြည့်အခါမှာဆိုလို့ရှိရင်ဒီအခန်းပတ်ဝန်းကျင်ကအစနော်လားတန့်ရှင်းပြည့်အခါကျတော့အလင်းရောင်ကောင်းကောင်းရပြည့်အခါမှာဆိုရင်နော်ဒါတခြားယောဂရှိရလူတွေနဲ့ဝေးဝေးထားပေးဖို့ဒါတွေကအရန်အရေးကြီးပါလေရှင
်ဝမ်ပြတ်ဝမ်လျှော့ယောဂဟာလည်းအခုလိုမွေးရသည်မှာပိုပြီးသတိပြုရမယ့်ယောဂတစ်ခုဖြစ်ပါတယ်အစားအသောက်တန်ရှင်းရည်နဲ့ရင်းနှီးငယ်လေးတွေရဲ့တခုရည်တန်ရှင်းရည်တွေကိုခရီးဆိုင်ဖို့လိုတယ်လို့ဒေါက်တာဒေါ်ယူဇနာဆောမင်းကပြောပါတယ်
။ဝင်းမြဝင်းလျှော့ယောဂမဖြစ်အောင်အဓိကကတော့တန်ရှင်းရည်ပါပဲ။ဟုတ်လား။တခုရည်တန်ရှင်းရည်နဲ့ပတ်ဝန်းကျင်တန်ရှင်းရည်ပဲဖြစ်ပါတယ်။အဲ့တော့တခုရည်တန်ရှင်းရည်ဝင်းရည်တန်ရှင်းရည်ဖြစ်တော့အဓိကတော့ပါဆိုလက်ပေါ့။ဟုတ်လားနော်။လက်ကနေတစ်ဆင့်ဘာယောဂမဆိုကူးတာဖြစ်တဲ့အတွက်ကြောင့်မလို့လက်ကိုစင်စင်ကြဲကြဲဆေးဖို့ဟာအင်မတန်ပဲအရေးကြီးပါတယ်ရှင့်။ဟုတ်လားနော်။အဲ့အကြောင်းမို့အထူးသဖြင့်တော့ဒီအစားမစားမီလို့ဟုတ်လား။နောက်ပြည့်ခါမှဆိုလို့ရှိရင်ဟိုဗာလဲအိမ်သားတွေကနေထွက်လာတဲ့အချိန်တို့ဘာလို့မှဆိုရင်လက်ကိုတင်းတင်းချာချာဆေးပေးဖို့နောက်ပြီးကျွေးတဲ့မိခင်ရဲ့လက်ကလည်းတတ်ဖို့အရေးကြီးပါတယ်နောက်ပြီးတော့အစားအစာတွေကိုလည်းလက်လက်ဆက်ဆက်ချက်ပြုတ်ပြီးတော့ကျွေးတာကောင်းပါတယ်နောက်ပြည့်ခါကျတော့ရင်ကောင်းနေပါရင်မနှောင်းအောင်လည်းပဲအုပ်ပေးထားဖို့လိုပါတယ်ရှင့်အဲ့ဒါတွေကအဓိကကာကွယ်နိုင်တဲ့အချက်တွေပဲဖြစ်ပါတယ
်ကိုခန်းစားကြန့်ခိုင်မှုမပြေဝသေးတဲ့ရင်းနှီးငယ်လေးတွေအနေနဲ့အခုလိုမိုးဦးလေဦးကြအချိန်ကာလမှာတွဲလက်တကွေးယောဂအပါအဝင်တကွေးဖြန်းနာယောဂနဲ့ဝမ်ပြက်ဝမ်လျှော့ယောဂတွေမဖြစ်ရအောင်ကျွတင်ကူးဆိုင်ကာဝယ်ထားတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောစီစဉ်တင်ဆက်တဲ့လူလူနဲ့ကျမရေးအစီအစဉ်ပြီးအခုမြန်မာရေးသုံးသက်ချက်ကိုနှားဆင်ရပါမယ်အနောက်နိုင်ငံတွေမှာဒီမိုကရေစီကူးပြောင်းရေးဟာရာစုနှစ်နှစ်ချီကြာမြင့်ခဲ့ပေမဲ့ဆက်သွယ်ရေးနည်းပညာတွေလျင်မြန်တိုးတက်လာနေတဲ့ဒီခေတ်မှာဒီမိုကရေစီကူးပြောင်းရေးဖြစ်စဉ်ဟာပိုပြီးတော့မြန်ဆန်လာနိုင်တယ်လို့ဒေါက်တာအောင်ခင်ကဆိုပါတယ်ဒီအထဲမှာ Facebook ကိုတွင်းတွင်းကြဲကြဲသုံးဆွဲနေတဲ့မြန်မာနိုင်ငံကအကျုံးဝင်နိုင်ပါသလားဒေါက်တာအောင်ခင်နဲ့ဥကြောစန်တာတို့ဆွေးနွေးသုံးသပ်တင်ပြပေးထားပါတယ်ရှင
်မြန်မာနိုင်ငံရဲ့လက်ရှိခေါင်းဆောင်ပိုင်းကိုဆရာဘယ်လိုသုံးသပ်လို့ပါလဲ
ကျွန်တော်မြင်တာတော့ခေါင်းဆောင်ပိုင်းမှာရပ်သားဘက်ကတော့ဒေါက်စန်းစုကြည်နေရာကိုစက်ကမဲ့လူတွေအခုတော့တရားနေပြီးတော့ကျွန်တော်တို့မြင်သိနေပြီကျွန်တော်တို့တော့မမြင်သေးဘူးဘဒုဒေးဆိုတာကိုခံမှန်းလို့ရတဲ့နေပြီဒါကြီးလည်းမရသေးဘူးဆိုတော့ခေါင်းဆောင်ပိုင်းမှာလည်းပဲကျွန်တော်တို့မမမာအရင်ကအာနာရှင်စနစ်ဆိုတာတယောက်ပြောရင်အကုန်လက်ခံတယ်မမမမပေါ့ဗျာဆိုတော့အဲ့ဒီဟာမျိုးဟာဟိုအစင်လာကြီးလို့ဖြစ်အယိုးဆွဲလာတာပေါ့ဗျာဆိုတော့အဲ့ဒါလည်းကျွန်တော်ရဲ့အားနည်းရစ်ပဲအဲ့ဒီမှာဟိုကျွန်တော်အဲ့ဒီစောက်ထဲမှာလည်းကျွန်တော်ပြောတယ်ကျွန်တော်အတားလွင်ဆောင်မတစ်ခုမှရေးထားတယ်အဲ့ဒီ2013ခုနှစ်ကအဲ Lutheran World Federation ဆိုတာဗမာပြည်အယတ္တအဖွဲ့တွေကိုလာလေ့လာတော့အယတ္တအဖွဲ့တွေတဲမှာလူတူဦးကသာဆုံးဖြတ်တာကိုနာခံတဲ့အခြေရှိရတယ်အဲဆုံးဖြတ်တဲ့မှာပါဝင်ဆွေးနွေးပြီးတော့အခွင့်အလမ်းတိတ်ပြီးတော့မယူကြဘူးတဲ့ပြောရဆိုရမှာပြောရဆိုရမရှိဘဲနဲ့ငြိမ်ခံနေတဲ့အတွက်ဒီအပြာလာဆွေးနွေးမှုမရှိဘူးဆိုပြီးတော့သူကရေးထားတယ်အဲ့ဒါသာမာအရသာအဖွဲ့အစည်းလေးစီဒီ civil society ဒီမှာဖြစ်နေတာဆိုတော့အဲ့ဒီမှာ article လေးဖြစ်တဲ့လူပေါ့ဗျာဉာဏ်ပညာထက်မြက်သူလူသူကပြောတဲ့လူသူကပဲလွှမ်းမိုးသွားတာပဲဗျာဆိုတော့နိုင်ငံရေးမှာလည်းကျွန်တော်မြင်တော့အဲ့လိုဖြစ်နေတယ်အဲဒေါက်စာစုကြည်ကိုဒီ intellectually မမီနိုင်တဲ့လူမရှိဘူးပေါ့ဗျာအဖေအရှင်နဲ့သူ့ရဲ့ဒီမျိုးရိုးဇာတိရလည်းရှိသေးတယ်ဆိုတော့အဲ့ဒါနဲ့သူ့ကိုကြော်နိုင်တဲ့လူမရှိတော့အရာဖက်မှာလည်းသူတယောက်တည်းအုပ်ချုပ်တယ်လို့ဖြစ်နေတာပေါ့
ထိုင်းနိုင်ငံရှင်အထုပညာရှင်တွေကထိုင်းမှာရှိနေတဲ့ဘရင်စနစ်ဟာဒီမိုကရေစီအတွက်အထောက်ပံ့ဖြစ်တယ်တချို့ကတော့အဟန့်တားဖြစ်တယ်လို့ပြောကြပါတယ်ဆိုတော့ဘရင်စနစ်ဆိုရင်တော့တယ်ဥဆာမင်းသဘောသူတို့စီမှာလည်းတော်တော်များများဘရင်လက်ထက်မှာအာဏာရှိနေတယ်ဆိုတော့ဆရာတော်ကဘယ်လိုနှမ်းရှင်လို့ပါလဲဆရာ
ကျွန်တော်တို့မှာတော့အဲ့ဒါမရှိတော့အဲ့ဒီနေရာမှာဟိုအခုအမြဲဝေးနေတာစစ်တပ်ပေါ့ဗျာစစ်တပ်ကအဲ့ဒါဝေးနေတာပေါ့ဒါပေမဲ့သူ့ရဲ့ဟိုထိုင်းဘရင်စနစ်မှာနိုင်ငံရေးတွေပါဒီမှာသူကအကြီးအကျယ်သူကစွတ်ဖက်လေးမရှိဘူးပေါ့ဗျာဒါပေမဲ့ဘရင်စနစ်ကိုစန့်ကျင်တဲ့လူဆိုရင်စစ်တပ်ကလည်းစန့်ကျင်တာပဲဟိုကျွန်တော်တို့အရင်တုန်းကဟိုထိုင်းမှာဟိုတရားဝင်ရွေးကောက်တင်မြှောက်ထားတဲ့ဒီတက်ဆင်တို့ဘာလို့တရားဝင်ရွေးကောက်ထားတဲ့အစိုးရကြီးထွက်ပြေးရတဲ့ဘဝကိုရောက်တာလေအဲ့ဒီဘရင်နဲ့စစ်တပ်နဲ့ပေါင်းပြီးလုပ်တာပဲအဲ့ဒီမှာဟိုတော့ဆုံးသွားတဲ့ဒီပရင်တင်ဆူလာနောင်ဆိုတာသူတောင်မှဟိုဒီတဲမှာအဓိကဇက်ကောင်လို့ပြောတယ်ဆိုတော့ထိုင်းမှာတခုရှိတာထိုင်းစစ်တပ်ကဝင်းဆွတ်ဖက်ပြီးနေအကုန်လုံးကို तू က institution အားလုံးကို तू ကဖျက်မဖြစ်ဘူးဗျာ तू ကသူ့နေရာနဲ့ तू နေတယ် तू ဘန်တီတောင်နဲ့ तू လက်စားတယ် तू တိုင်းပြည်ဘန်နာ तू ခိုးတယ် ခိုးပြီးတော့သူ့အနေနဲ့သူသူ့သူ့ဂွင်နဲ့သူနေတာပေါ့ဗျာဆိုတော့တိုင်းပြည်စီးပွားရေးမပြတ်ဘူးကြံတဲ့ဥစ္စာတွေတဲ့ရှိနေတဲ့အတွက်ထိုင်းနိုင်ငံကကြမသွားဘူးဗမာကတော့ဗမာစစ်တပ်ကတော့နေရာတကာပါတော့ဒီဖွင့်ပြီးကြောင်းပြည်မြင့်မချမ်းသာဆိုလို့ပေါ့ဗျာတိုင်းပြည်ကကြံတဲ့အဖွဲ့အစည်းတွေအားလုံး institution တွေပါတယ်အားလုံးအကုန်လုံးချွတ်ချုံကြကုန်တာပေါ့ဗျာ
ဆရာဒီထားတဲ့အထက်မှာစစ်တပ်ဟာဆေးရနာရှင်စနစ်ကျင်သွန်းတာတဲ့ဒီပါတီစုံဒီမိုကရေစီအသွင်ဆောင်ပြီးတော့နောက်ကအာဏာချုပ်ကိုင်ပြီးတော့နေတဲ့စနစ်ကပုံပြီးသက်တမ်းရှိတယ်ဆိုပြောထားပါတယ်ဆိုတော့မြန်မာနိုင်ငံလက်ရှိအခြေအနေရောဆရာဘယ်လိုသုံးသပ်လို့ပါလဲအဲ့ဆရာရဲ့အပြောနဲ့နှိုင်းရှင်မယ်ဆိုရင
်အဲအခုလည်းပဲသူတို့ကလည်းဆက်ပြီးတော့ယူထားတာရဲ့သဘောပေါ့ဗျာပုံစံတစ်မျိုးနဲ့ပေါ့ဗျာအရင်တော့ကတော့တပါတီအာဏာရှင်စနစ်ဆိုစစ်တပ်ကလည်းတပါတီဆိုတော့ကွန်မြူနီပုံစံပေါ့စစ်တပ်ကပါတီတွေလုပ်ဒီတိုင်းနဲ့ပါတီလည်းမမဲရရမလုပ်နိုင်ပါဘူးနောက်ဆုံးပြီးဒီပါတီကိုဆရာနာရှင်ဘူနေဝင်းကဖြည့်ပြတာနဲ့ဒီပါတီပြက်သွားတာပဲဆိုတော့အခုလည်းပဲအဲ့ဒီပုံစံမျိုးပဲဒါပေမဲ့ဒီပါတီစုံပေါ့ဗျာစစ်တပ်ကအာဏာရှိပြည်နဲ့တော့စစ်တပ်နဲ့ပါတီစုံနဲ့လက်တွဲသွားတဲ့သဘောပေါ့အရင်တော့ကတော့စစ်တပ်နဲ့တပါတီဒီတပါတီကစစ်တပ်ကနေထုတ်တာလေကွန်မြူနီလူတွေနဲ့လှုပ်တာလေအခုကတော့အရတားပါတီဆိုတော့အရတားပါတီကနိုင်ငံသားမှသာဒီအရတားပါတီကဟိုဒေါ်စုအစိုးရဆိုရင်အရတားမှတော့သူ NLD အစိုးရပြောရင်းနဲ့တကယ်တကယ်ကြတော့ဒီ constitution အရာဖွဲ့ထားတဲ့အစိုးရမှန်သမျှအားလုံးဒီ lame duck တွေပဲ lame duck government ပဲအဲ့တော့စစ်တပ်ကဟိုတကယ်တကယ်ဟိုအချက်ချာဟိုတကယ်အချက်ချာအာဟာရတွေယူထားပြီးတော့ဂျန်တဲ့အာဟာရတွေလုတ်ခိုင်းနေဆိုတော့ဂျန်တဲ့အစိုးရကဘယ်လုပ်နိုင်မလဲအဲ့တော့နိုင်ငံတကာမှာရှောက်ဖြေရှင်းတာနိုင်ငံသားရေးဝန်ကြီးကဖြေရှင်းနေတာတိုင်းနဲ့တကယ်တကယ်လုံနေတာစစ်တပ်ကလုံနေတာဆိုတော့ဒီအစိုးရအမြဲတမ်း lame duck government ပဲအဲ့တော့အနောက်နိုင်ငံမှာဆိုရင်တော့ဒါ lame duck government ပေါ့ဗျာဆိုတော့ဒီဟိုဘာခေါ်လဲဟိုအစိုးရဟိုအစိုးရအာဏာအပြည့်အဝမရှိတဲ့အစိုးရပေါ့ဗျာဒါပဲ
ဟုတ်ကဲ့ဒါပေမဲ့အဲ့ဆိုရင်ဒီပုံစံကဟိုတုန်းကအနာရှင်စနစ်သက်သက်ပေါ့ဒီပါတီအနာရှင်စနစ်ကပူပြီးသေဆုရှင်မဲ့ဆရာထင်ပါလားကျွန်တော်နှိုင်းရှင်ကြည့်နေတာကြည့်မိတာကအင်ဒိုနီးရှားပေါ့ဆရာအင်ဒိုနီးရှားမှာလည်းပဲဆူအာတိုပြုတ်ခါစားကအဲ့လိုပဲဖြစ်ခဲ့ပြီးတော့အခုခါမှာလုံလုံရလျာဒီမိုကရေစီပြောင်းသွားပြီလို့သတ်မှတ်ကြပါတယ
်အဲ့ဒါလည်းတဖြည်းဖြည်းပေါ့ဗျာအခုအင်ဒိုနီးရှားမှာစပြီးတော့ဖွဲ့ခါစားသူဒီမှာစစ်တပ်ပါတယ်စစ်တပ်ပါတော့နောက်တဖြည်းဖြည်းသူတို့စစ်တပ်ကလည်းရှက်လာတယ်ထင်ပါတယ်တဖြည်းဖြည်းနောက်ပိုင်းမှာပါလီမန်မှာလုံးဝမရှိတော့ကွဲသွားတာပေါ့ဆိုတော့အဲ့ဒါဆိုတော့အင်ဒိုနီးရှားမှာဘလောက်တိအောင်စစ်တပ်ကအကျိုးစီးပွားကိုယူထားတယ်လို့မသိဘူးပေါ့ကျွန်တော်တို့ဒီမှာတော့သူစစ်တပ်ကဒီဟိုသူပြောတယ်ဒုတာဝန်အရေးကြီးပါရဲ့ဆိုင်သူအကျိုးစီးပွားကိုပိုယူဆိုင်တဲ့ပုံပဲဆိုတော့သူအကျိုးစီးပွားကိုဟိုသူထိမ့်သိမ့်တဲ့အတွက်လည်းတိုင်းရင်းသားတွေနဲ့သူညှိနှိုင်းလို့မရတာပဲစစ်တပ်ကအကျိုးစီးပွားအများအားရှိနေတယ်ဆိုတော့ဒီနေရာလေးဒီနေပြည်တော်ဆိုတာလေခုနကလိုပေါ့ဗျစစ်တပ်ကသူအကျိုးစီးပွားအတွက်သူစောက်ထားတဲ့မြို့တော်ပေါ့စစ်တပ်ကစောက်ထားတဲ့မြို့တော်နေပြည်တော်ကစစ်တပ်ကသူ့အကျိုးစီးပွားကိုသူထိန်းသိမ်းမှုအဲ့တော့အခုတည်းကလည်းနောက်တက်တဲ့အစိုးရတွေကဒီဗိုလ်သားရွှေလိုအုပ်စုကိုထောက်ပံ့နေရတာပဲဟိုငွေဟိုကြက်ပေါင်းဒီတိန်းနဲ့ချီပြီးတော့တိန်းထောင်နဲ့ချီပြီးတော့သူထောက်ပံ့နေရပဲဒီလူတွေကခိုင်စားနေရတာအဲ့တော့ဟိုဘယ်လိုမှလည်းသူတို့ကဒီနေပြည်တော်ကြီးလှုပ်ထားတဲ့အတွက်ဟိုပြည်သူဆန္ဒပြပွဲဘလောက်ပဲဖြစ်ဖြစ်ဘလောက်ပါပဲလှုပ်လို့သူတို့နဲ့မတိခိုက်ဘူးပေါ့ဗျာ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးသဘောတရားနဲ့ပတ်သက်တဲ့မေးခွန်းတစ်ခုမေးချင်ပါတယ်အခုခါမှာအရင်တုန်းကဒီဒီမိုကရေစီအသွင်ကူးပြောင်းလာတာစစ်တပ်တွေပြုပြင်ပြောင်းလဲတော်လှန်လာတာတက်ဆရာဒီ IT information technology ဆွေတိုးတက်လာတဲ့နည်းပညာတွေတိုးတက်လာတဲ့ပိုပြီးအချိန်အဟုန်မြန်မဲ့လို့ဆရာပြောပါတယ်ဆိုတော့အဲ့တော့ဥရောပမှာဆရာပြောခဲ့တဲ့ရာစုနဲ့ချီပြီးတော့ကြာခဲ့တဲ့ဖြစ်စဉ်မျိုးတော့ကျန်နိုင်ပါအောင်လားဆရာမြန်မာနိုင်ငံအပအဝင်ပြောတယ်ခုခါမှာပိုပြီးရင်းမြန်လာမယ်လို့ထင်ပါလား
အဲ့ဒါလည်းပဲကျွန်တော်ဒီ information technology ရဲ့အသုံးချနိုင်မှုပေါ့ဗျာအသုံးချနိုင်မှုကတောကိုရောက်နိုင်မလားတောတွေရောက်နိုင်မလားတောတိရောက်မလားဘလောက်တိအောင်ဒီဟို information technology ကဟိုအကျိုးရှိမလဲပေါ့ဗျာဟိုအဲ့လိုပဲねဟိုပေါပန်းသေးလျှောက်ပြီးတော့ဆဲဆိုတာဒီနဲ့ရင်ပြီးနေမယ်ဆိုရင်တော့အသိဉာဏ်တိုးပွားလာမှာမဟုတ်ဘူးဆိုတော့ဟိုအသိဉာဏ်ပညာပွင့်လင်းမှုပေါ့ဗျာဆိုလိုတာဒါပါပဲအသိဉာဏ်ပညာပွင့်လင်းမှာဒီအမြင်မှန်ကိုရမယ်ဟိုကျွန်တော်တို့ပမာပြည်မှာဟိုဒီဗုဒ္ဓဘာသာဟိုကိုးကွယ်လာနေပေါင်းတစ်ထောင်လောက်ရှိနေပြီပမာလူမျိုးတွေကကုလက်ဒီဗုဒ္ဓဘာသာရဲ့ဟိုမူရင်းအစစ်အမှန်တရားကိုနားလည်တဲ့သူကနေတယ် အဲ့တော့ဗုဒ္ဓဘာသာဆိုတာဥနီကင်းနဲ့ဘုရားဆောက်တာတို့ကြောင်းရွှေချတာတို့ဘုန်းကြီးဆုံးကတာတို့ဒါလိုပဲအောင်းမိနေတာဟုတ်ရအဲ့တော့ကိုယ်ခိုင်ကိုချင်းတရားပြောင်းလဲအောင်တရားကျင့်ရမယ်ဆိုတာဗုဒ္ဓဘာသာရဲ့အနှစ်သာရဒါဟုဘယ်သူမှမသိဘူးဒါဘုရားဟောထားတဲ့ဒီကာလမတုတ်ဆိုတာရှိတယ်ဒီထဲမှာမင်းဘယ်သူမှဒါကိုယ်ဝယ်စရာမလိုဘူးဘယ်သူမှလည်းအားကိုးစရာမလိုကိုယ့်ကိုယ်ကိုအားကိုးကိုတရားအားထုတ်ရင်းနဲ့ကိုယ့်ရဲ့ဒီအကျင့်တီလာကိုကိုကကိုစောက်တီးပြီးကိုချင်းတရားကောင်းအောင်လောက်ရမယ်ဆိုတာအဲ့ဒါလောက်ရအင်တာခက်တဲ့လောက်ဟု
တ်ကဲ့ဟုတ်ကဲ့ရှာအဲ့တော့နောက်တစ်ခုကျွန်တော်ကအဒီဒီလူလက်တန်းစာဖြစ်ထွန်းမှုကလည်းပဲအခုခင်ဗျာစီးပွားရေးစတင်ကလည်းပြောင်းလာတယ်ဈေးကွက်စီးပွားရေးအခြေပြုပြီးတော့လှုပ်ရှားလာကြတယ်ဆိုတော့စီးပွားရေးဖွံ့ဖြိုးမှုလည်းမြန်လာတယ်လူလက်တန်းစာအရေးအတွက်တိုးပေါ်မှုလည်းမြန်လာမယ်ထင်ပါတယ်ဆိုတော့ဒါနဲ့စီရင်ကဟိုတုန်းကတည်းပို့ပြီးတော့ဖြစ်စဉ်ကပိုသွက်လာမယ်လို့မဆိုနိုင်ဘူးလားဆရာမျှော်လင့်နိုင်ပါလား
အဲ့ဒါလေကျွန်တော်တို့စောင့်ကြည့်ရမှာပေါ့ဗျာအခုလူလက်တန်းစားပေါ်ပေါက်လာတယ်ဆိုတာလေအရင်တုန်းကဟိုရေးပေါ်ဗျာဟိုရုရှားမှာလို့တရုတ်မှာလို့ဒီမှာချမ်းသာတဲ့ကောင်တွေဟိုခရိုနီတွေပေါ့ဗျာခရိုနီတွေနဲ့ပတ်သက်ပြီးချမ်းသာလာတော့အဲ့ဒီတရားနေဒီကိုတူကိုတာကိုပညာနဲ့ပေါ့ဗျာဟိုလှုပ်လာတဲ့လူလက်တန်းစားဘယ်လောက်ရှိမလဲဆိုတာဟိုကျွန်တော်ကြည့်ပြီးစောင့်ကြည့်ဖို့လိုတယ်အနောက်တိုင်းမှာတော့ကျွန်တော်စကားဆက်ပြောရင်ဒီအရင်ရှိစနစ်ပေါ်ပေါက်လာတာနဲ့အတူတူဒီ Protestant Brother အဲဒါ Protestant Ethics ဆိုရှိတယ်ဗျာ Protestant Ethics ကိုအနောက်နိုင်ငံကသိတံပိုးတာတယ်ဆိုတော့ Protestant တွေရဲ့ကိုကျင့်တရားပေါ့ဗျာကိုကျင့်ဘာမှမဟုတ်တော့အလုံးမှာအလုံးကိုကြိုးစားမယ်ချိုးချံချွေတာမယ်ဆိုတော့ကိုအားကိုးမယ်အဲ့တော့ဘုရားကိုအားမကိုးဘူးအဲ့လိုမျိုးပေါ့ဆိုတော့အဲ့ဒါက Protestant Ethics ပဲဆိုတော့ကိုအဲ့လိုကိုကောင်းရကောင်းချောင်းလောက်ကန်စားတော့တဲ့လူနဲ့ဒီရဟန်းเนี่ยအတူတူပဲမင်းရဟန်းဝင်မှာကိုယ်လည်းသာရမဟုတ်ဘူးကိုယ်ကလည်းကိုကောင်းဝင်နေပြီကိုကျင်တရားနေရင်လည်းရဟန်းနဲ့ကိုနေရတန်းတူပဲဆိုအဲ့ဒီသဘောပေါ့ဗျာ Protestant Ethic က
တော်ရရှိမှခင်ဗျာဒေါက်တာအောင်ခင်ရဲ့စိတ်ဓာတ်ဒေါ်လန်ရေးနဲ့အခြားသံလွှင့်ဆောင်ပါများဆွဲဆောက်ကိုရန်ကုန်မြို့တွမြင့်စာအုပ်တိုက်ကထုတ်ဝေတာဖြစ်ပါတယ်ဒီစာအုပ်မှာပါတဲ့ဆောင်ပါတွေဟာအဓိကအဖြစ်ကျွန်တော် VOA မြန်မာပိုင်းအသံလွှင့်ဌာနကထုတ်လွှင့်ခဲ့တဲ့ဆောင်ပါတွေဖြစ်ပါတယ်ခင်ဗျာ
ဥကျော်စန္ဒာစီစဉ်တင်ဆက်တဲ့မြမကြီးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာပါအခုတော့လာမယ့်စနေညတိုက်ရိုက်လီလိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအသိပေးခြင်းပါတယ်ဒေါ်ရရှင်များရှင်မြမနိုင်ငံမှာရှစ်လေးလုံးအောင်ကြွားမှုပေါ်ပေါက်ခဲ့ပြီးနောက်တစ်နှစ်မှာပဲကျုံခဲ့ရတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်ကတီအန်အမ်ရေးခင်းဟာဒီသတင်းပတ်ထဲမှာပဲအနှစ်30ပြည့်သွားပါပြီဒီမိုကရေစီလွတ်လပ်ခွင့်တွေအတွက်ကျောင်းသားလူငယ်တွေဥစားလှုပ်ရှားခဲ့ကြတဲ့အုံကြွားမှုနှစ်ခုစလုံးကိုတော့အာဏာပိုင်တွေကဖြိုခွဲခဲ့ကြပါတယ်ဒီလိုတူညီမှုတွေရောကွဲပြားမှုတွေပါကြုံခဲ့ရတဲ့လှုပ်ရှားမှုနှစ်ခုကနေတက်ကြွလှုပ်ရှားသူတွေရောအာဏာပိုင်တွေဘက်ကပါသင်ခန်းစာယူစရာဘာရီများကြံရစ်ခဲ့ပါလဲဒီလှုပ်ရှားမှုတွေဟာအချီးအနှီးဖြစ်ခဲ့တယ်လို့ဆိုနိုင်ပါလားဒါမှမဟုတ်အပြောင်းအလဲတွေအတွက်တစုံတရာတွန်းအားတွေဖြစ်ခဲ့သလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနေပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနေပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။VOA American တန်ရဲ့ဓာတ်ရိုက်လီလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေညဓာတ်ရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုတော့ကိုရန်တိုင်းစီစဉ်တင်ဆက်ပေးထားတဲ့တပတ်အတွင်းအားကစားသတင်းလွှာစီစဉ်ကိုအလှည့်ပေးကြအောင်ပါရှင်
။မင်္ဂလာပါ။ကျွန်တော်ရန်တိုင်းမှာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။Liverpool အသင်းကတော့ဥရောပ Champions League ဖလားကို6ချိန်မြောက်ပိုဆွဲသွားပါပြီ။ Brazil တိုက်စစ်မှုနေမှာဟာ Paris မြို့က Hotel တစ်ခုမှာမူးပြီးတော့သူမကိုအာမပြုချင်းခဲ့တယ်ဆိုပြီးတော့မျိုးသမီးတူကစွတ်စွဲလိုက်ပါတယ်။ညောင်မြို့မှာချင်းပါတဲ့ကမ္ဘာ Heavyweight Champion လူပွဲမှာတော့ Champion Anthony Joshua ရှုံးနိမ့်ပြီးတော့တရဖူတွေကိုလက်လွတ်လိုက်ရပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။ဥရောပ Champions League ဖလားဘောလုံးဖိုင်နယ်ကို Liverpool အသင်းကအနိုင်ရပြီးတော့6ချိန်မြောက်ဘိုးဆွဲသွားခဲ့ပြီဖြစ်ပါတယ်။ Spain နိုင်ငံ Madrid မြို့မှာစနေနေ့ကကစားခဲ့တဲ့နောက်ဆုံးဖိုင်နယ်မှာ Liverpool က Tottenham Hotspur အသင်းကို2-0မရှိနဲ့နိုင်ပြီးတော့ Champion ဖြစ်သွားတာပါ။ ပွဲစားပြီးစက္ကန့်20လောက်မှာပဲတော်တမ်ကဆစ်ဆုကိုလက်ထိတယ်ဆိုပြီးတော့ဒိုင်းကပယ်နယ်တီပေးပါတယ်ဒါကိုဆာလာခံသွင်းလို့လေဝူကပွဲစားစားခြင်းမှာပဲခိုးရပါတယ်နောက်ပိုင်းမှာတစ်ဖက်နဲ့တစ်ဖက်ထိန်းစားလို့ပွဲကတော့တိတ်ပြီးတော့တွတ်တွတ်လတ်လတ်မရှိတော့ပါဘူးဒုတိယပိုင်းမှာတော့တော်တမ်ကခြေပါခိုးရဖို့ကစားကိုမြင့်ခဲ့ပေမဲ့ခိုးသွင်းမသေးကြတာရဲ့လေဝူကိုသမားနဲ့နောက်တန်းတွေကောင်းတာတွေကြောင့်ခိုးမရပဲဖြစ်ခဲ့ပါတယ်69မိနစ်မှာတော့လူစားဝင်လာတဲ့လေဗာကူးတိုက်စစ်မှုအော်ရီဂီကဒုတိယဂိုးကိုသွင်းယူခဲ့လို့နောက်ဆုံးမှာလေဗာကူးက2ဂိုးဂိုးမရှိနဲ့နိုင်ပြီးတော့ဥရောပချန်ပီယံစ်လိဂ်ဖလားကို6ချိန်မြောက်ပိုဆွဲသွားခဲ့တာဖြစ်ပါတယ်။အခုလိုနိုင်လိုက်တဲ့အတွက်လေဗာကူးနီးပြရာဂင်ကလော့ပ်အတွက်လည်း final ပွဲ6ပွဲသက်လိုက်ရှုံးထားတဲ့စံချိန်ကိုအဆုံးသတ်နိုင်လိုက်ပါတယ်
။ And this is completely different this year so it's for them as well. And that's great.It's for our salary for
so တော့ကတော့အလုံးကြီးကြာသွားပါတယ်တကယ်ကိုစိတ်သက်သာမှုရစေခဲ့တာအမှန်ပါပြီးတော့ကျွန်တော်မိသားစုအတွက်လည်းပေါ့ဘာလို့လဲဆိုတော့သူတို့ကကျွန်တော်နဲ့တကယ်ကိုအနီးကပ်ဆုံးရှိနေတာပါဘောလုံးရသည်ဘီလို့နွေရသည်အပန်းဖြေခီးသွားတဲ့အခါပြီးခဲ့တဲ့6ချိန်ကဒုတိယနဲ့ပဲသွားခဲ့ရမမိုက်ပါဘူးအခုဒီချိန်ကတော့အဲ့လိုမဟုတ်ဘူးလေဒါကြောင့်ဒီစုကကျွန်တော်မိသားစုအတွက်ဖြစ်တယ်လို့အသင်ပရိသတ်တွေအတွက်ရောအသင်ပိုင်ရှင်တွေအတွက်ပါဖြစ်ပါတယ်။ဘာလို့လဲဆိုတော့သူတို့ကကျွန်တော်တို့ကိုဘယ်တော့မှဖိအားမပေးခဲ့ပါဘူး။အသင်ရဲ့တိုးတက်မှုခြေလှမ်းတိုင်းကိုသူတို့သိမှတ်ပြပါတယ်။ဒီပွဲကတော့ကျွန်တော်ရဲ့နီးပြသက်တမ်းတစ်လျှောက်အကောင်ဆုံးပွဲပဲဖြစ်ပါတယ်
။ Tottenham နီးပြ Mauricio Pochettino ကတော့ဒီပွဲရှုံးသွားတာနဲ့ပတ်သက်ပြီ
း The final is about to win.And it's not about to the service.
Aga final ပွဲပါ။ယင်းတို့ကလည်းကျွန်တော်တို့ပြောပါတယ်။ final ပွဲကအခြေစွမ်းပြနိုင်ဖို့တဲ့နိုင်အောင်ကစားနိုင်ဖို့ပါ။ view တွေကစားကွက်တွေထက်နိုင်ရဖို့ကအရေးကြီးပါတယ်။ဒီပွဲမှာပွဲဆောက်လို့စက္ကန့်30 30လောက်မှာ penalty ပေးခံရတာ။ဒါကကျွန်တော်တို့ရဲ့ game plan တွေအကုန်လုံးကိုပြောင်းသွားစေပါတယ်။အသင်းကိုလည်းအများကြီးရိုက်ခတ်မှုရှိပြီးထိန်းချုပ်ရခတ်သွားပါတယ်။ကျွန်တော်အသင်းကောင်းကောင်းကစားနိုင်ခဲ့ပါတယ်။ goal ပေးလိုက်ရပြီးတဲ့နောက်မှာတော့ကစားရတာခက်ပေမဲ့ဒုတိယပိုင်းမှာကျွန်တော်တို့ထိန်းချုပ်နိုင်ခဲ့ပါတယ်။ကျွန်တော်တို့ဂိုးသွင်းခွင့်တချို့ဖန်တီးနိုင်ခဲ့ပေမဲ့ဂိုးမသွင်းနိုင်ခဲ့ဘူး။သူတို့ကပို့ပြီးတော့ရဲရဲတင်းတင်းနဲ့ဂိုးသွင်းတည်ကြပါလေ။ဒီပွဲရှုံးတာအယံခံရခဲ့ပါလား။ဒါပေမဲ့လည်းကျွန်တော်တို့အနေနဲ့ဒီဘောလုံးရာသီမှာအခုလို Champions League Final တက်နိုင်ခဲ့တဲ့အတွက်ဂုဏ်ယူပါလေ
။လေဝူအသင်းဟာဥရောပ Champions League ဖလားကို1989, 1988, 1994နဲ့2005နဲ့အခု2019ခုနှစ်တည်းမှာ6ချိန်နိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ။Europa League ဖလား final ကိုတော့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကကစားခဲ့ပြီးတော့ Chelsea က Arsenal ကို 6-2 နဲ့နိုင်ပြီးတော့ပိုဆွဲသွားပါတယ်။ပထမပိုင်းမှာတော့နှစ်ဖက်စလုံးဘယ်သူမှဂိုးမသွင်းနိုင်ပဲဂိုးမရှိသေးဖြစ်နေပြီးမှဒုတိယပိုင်းကျမှဂိုးတွေအားလုံးကိုသွင်းခဲ့ကြတာပါ။ Chelsea အတွက်ဂိုးတွေကိုတော့ Hazard က2ဂိုး၊ Giroud နဲ့ Pedro တို့က2ဂိုးစီသွင်းခဲ့ပြီးတော့ Arsenal အတွက်ဂိုးကိုတော့ Iwobi ကသွင်းခဲ့တာပါ။ Chelsea အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက် Europa League ဖလားကိုဒုတိယအကြိမ်မြောက်ရသွားတာဖြစ်ပါတယ်ခင်ဗျာ။ဘရာဇီးလ်တိုက်စစ်မှုနေမကတော့အမျိုးသမီးတူကိုအရမဖြူကျင်ခဲ့တယ်ဆိုပြီးတော့ဆွဆွဲခံရပါတယ်ဘရာဇီးလ်တိုက်စစ်မှုနေမဟာဘယ်ရစ်ညိုကဆိုဖီတဟိုတယ်မှာမူပြီးတော့ဒီမကိုအရမဖြူကျင်တယ်ဆိုပြီးတော့အမီမဖော်တဲ့အမျိုးသမီးတူကဆွဆွဲထားတယ်ဆိုပြီးတော့ရိုက်တာသတင်းကဖော်ပြပါတယ်နေမကတော့သူ့အပေါ်မှာအခုလိုဆွဆွဲပြောဆိုနေတာတွေကိုလုံးဝငြင်းဆိုလိုက်ပြီးတော့ဒါဟာတသက်မဲ့အကွက်စင်တာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်Inter Milan အသင်းကတော့ Juventus, Chelsea နဲ့ Italy နီးပြဟောင်း Antonio Conte ကိုနီးပြဖြစ်နဲ့ခန့်လိုက်ပါပြီ။ Inter က Luciano Spalletti ကိုနီးပြဖြစ်ကနေထုတ်ပယ်ပြီးတော့ Conte ကိုအခုလိုခန့်လိုက်တာပါ။ Inter အသင်းဟာ2017မှာ Italy ရှုံးထွက်ပလာအနိုင်ရပြီးတဲ့နောက် Supla တွေနဲ့ဝင်နေကြတာလည်းဖြစ်ပါတယ်။ Inter ဟာ2010မှာ Mourinho နဲ့လမ်းခွဲပြီးတဲ့နောက်ပိုင်း6နှစ်အတွင်းမှာနီးပြ7လောက်တောင်းခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။စပိန်နဲ့အာစနယ်တိုက်စစ်မှုဟောင်း Jose Antonio Reyes ဟာစနေနေ့ကခွဲလွန်သွားခဲ့ပါပြီ။ Reyes ဟာယင်တိုက်မှုနဲ့ခွဲလွန်သွားခဲ့တာဖြစ်တယ်လို့သူ့ရဲ့အသင်းဟောင်းဖြစ်တဲ့ Sevilla အသင်းက Twitter ကနေကြေညာပါတယ်။ခွဲလွန်ချိန်မှာတော့သူဟာအသက်35နှစ်ရှိဖြစ်တယ်လို့လည်းပြောပါတယ်။ Reyes ဟာ2003-2004ဘောလုံးရာသီက England Premier League မှာရှုံးဝဲမရှိစံချိန်တင်ပြီးတော့ချန်ပီယံဖြစ်ခဲ့တဲ့ Arsenal အသင်းရဲ့တိုက်စစ်မှုတူဖြစ်ခဲ့ပြီးတော့ Arsenal နဲ့အတူ FA ဖလားကိုလည်းရခဲ့ပါတယ်။အဲ့နောက်တော့သူဟာ Real Madrid အသင်းကိုပြောင်းခဲ့ပြီးတော့ Real နဲ့အတူ 2006-2009 မှာ La Liga MLS Champions League ကိုရခဲ့တာပါ။အဲ့နောက်တော့သူဟာ Atletico Madrid အသင်းကိုပြောင်းခဲ့ပြီး 2012 မှာတော့သူ့ရဲ့မူလအသင်းဖြစ်တဲ့ Sevilla ကိုပြောင်းခဲ့ပြီးတော့ Sevilla နဲ့အတူ Europa League ဖလားကို 2014-15-16 ခုနှစ်တွေမှာ၃နှစ်သက်တိုက်အနိုင်ရခဲ့တာဖြစ်ပါတယ်။အဲ့နောက်မှာတော့သူဟာ Espanyol အသင်း၊ပြုံနိုင်ငါရှင်ချန်အသင်းတွေမှာကစားခဲ့ပြီးတော့နောက်ဆုံးတော့ Spain ဒုတိယတန်းက Extremadura အသင်းမှာကစားနေတာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်တော်စုမှစနေနေ့ကထိုးသတ်ခဲ့တဲ့ကမ္ဘာ heavyweight champion လူပဲမှာတော့ဗြိတိန်နိုင်ငံက heavyweight champion Anthony Joshua ဟာရှုံးနိမ့်ပြီးတော့ champion တရဖူတွေကိုလက်လွတ်လိုက်ရပါတယ်။မ ယောက်မျိုးက Madison Square Garden မှာစနေနေ့ကထိုးသက်ကြတာမှာမက္ဆီကိုက Andy Ruiz Jr. က Anthony Joshua ကို9ချီမှာတိုင်ပွဲရနဲ့အနိုင်ယူပြီးတော့ကမ္ဘာချန်ပီယံဖြစ်သွားပါတယ်။ဒီပွဲတစ်လျှောက်မှာ Ruiz က Joshua ကို၄ချိန်တိုင်တိုင်ချမ်းပေါ်ကိုလဲကြောင်ထိုးခဲ့တာပါ။ Ruiz က Joshua ကိုနိုင်လိုက်တဲ့အတွက် IBF, WBO နဲ့ WBA တို့ရဲ့ကမ္ဘာ Heavyweight Champion ဆုတွေကိုရသွားတယ်ဆိုတာပြောကြားရနေပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ဗျာ။
ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ကြကြရတာပါအခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ညင်ပြီးပြီးချင်းမှာပဲည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်ကြပါတယ်ရှင
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဗီအိုမြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပယ်ထုတ်လွှင့်ချက်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဗီအိုမြန်မာပိုင်းစီစဉ်ရဲ့ Asia Set 7 ဂျူရူးကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်ကို Intel Set 17နဲ့ Mia Set 3တို့ကနေဂျွန်လ3ရက်နေ့ကစပြီးပြောင်းလဲထုတ်လွှင့်ပေးနေပါပြီ။စလုံးပေါင်းတွေကတော့ INTEL SAT 17နဲ့ MEA SAT 3တို့ဖြစ်ပါတယ်။ညနေပိုင်းရေဒီယိုအစီအစဉ်ပြည်ပချင်း9နာရီကနေ9နာရီခွဲထိထုတ်လွှင့်ပေးနေတဲ့ VOE မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOE ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOE ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်ရှင်အခုတော့ကြာနေသေးတဲ့အချိန်အတွင်းမှာဒီကနေ့ညနေညပိုင်းအတွက်သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါရှင်
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာဟန်ဂရီနိုင်ငံမှာရောက်နေပြီးဒီကနေ့ဒေသစံတော်ကြီးမနက်9နာရီမှာဟန်ဂရီဝန်ကြီးချုပ်ဗစ်တာအော်ဘန်နဲ့ဘူဒါပက်စ်မြို့ဝန်ကြီးချုပ်ရုံးမှာတွေ့ဆုံတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။ဟန်ဂရီဝန်ကြီးချုပ်နဲ့တောင်ဆန်းစုကြည်တို့ဆွေးနွေးကြတဲ့အထက်မှာရခိုင်ပြည်နယ်တည်ငြိမ်ရေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးမြန်မာအစိုးရကကြိုးပမ်းဆောင်ရွက်နေတဲ့ကိစ္စတွေလည်းပါတယ်ဆိုတာသတင်းထုတ်ပြန်ချက်မှာတွေ့ရပါတယ်။ဟန်ဂရီအခြေစိုက်ဟန်ဂရီ Today Online သတင်းတပုတ်မှာတော့ခေါင်းဆောင်တို့ဦးဆွေးနွေးကြတဲ့အထက်တရားမဝင်ရွှေပြောင်းဝင်ရောက်သူကိစ္စလည်းပါတယ်လို့ဖော်ပြထားပါတယ်။ဟန်ဂရီဝန်ကြီးချုပ်ဟာရွှေပြောင်းဝင်ရောက်နေထိုင်တာကိုစန့်ကျင်သူဖြစ်ပြီးလူဝင်မှုပိုင်းဆိုင်ရာမှာသဘောထားတင်းမာသူဖြစ်တည်ထားကြပါတယ်။မြန်မာနိုင်ငံနဲ့ဥရောပသမဂ္ဂအကြားပူးပေါင်းဆောင်ရွက်မှုကိုဟန်ဂရီနိုင်ငံကထောက်ခံပေမဲ့ဒီမိုကရေစီတင်ပို့တာကိုတော့အကန့်အကွက်ကြောင်းစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ပြည်တွင်းရေးကိုချိတ်ဆက်တာလို့မဆက်ဆက်တဲ့ကိစ္စရပ်တွေကိုရောထွေးဖို့ကြိုးစားတဲ့EU နဲ့တခြားအနောက်နိုင်ငံဘူရိုကရက်တွေရဲ့ချဉ်းကပ်မှုကိုတော့စန့်ကျင်တယ်လို့မစ္စတာအော်ဘန်ကပြောတယ်ဆိုပြီးတော့လည်းဟန်ဂရီ Today သတင်းမှာဖော်ပြထားပါတယ်မစ္စတာအော်ဘန်ဟာဟန်ဂရီဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုစန့်ကျင်တယ်လို့ဆွဆွဲပြီးဂျာမန်ဝန်ကြီးချုပ်အန်ဂလာမာကယ်အပါအဝင်ခေါင်းဆောင်တချို့ကဝေဖန်ပြောဆိုတာခံရမှုပါတယ်ပြည်ထောင်နိုင်ငံတောင်ပိုင်း Post Mount Sagan မြို့မှာဒီကနေ့ကျင်းပတဲ့ D-Day ကန်တက်တိုက်ပွဲ85နှစ်ပြည့်နှစ်ပတ်လည်အထိမ်းအမှတ်ခမ်းနားကိုပြည်ထောင်ဝန်ကြီးချုပ် Theresa May ကနေဒါဝန်ကြီးချုပ် Justin Trudeau, ဂျာမန်ဝန်ကြီးချုပ် Angela Merkel တို့နဲ့အတူအမေရိကန်သမ္မတ Donald Trump လည်းတက်ရောက်ပါတယ်။မြောက်ကိုရီးယားကသူတို့ရဲ့စစ်ရှေ့တီးခတ်မှုဟာအကန့်အသတ်ရှိတယ်လို့သတိပေးပြီးအမေရိကန်နေနဲ့နျူကလ িয়ার ရေးဆွေးနွေးပွဲတွေပေါ်ချဉ်ကပ်ပုံကိုပြောင်းလဲဖို့အင်ကာနေကတောင်းဆိုလိုက်ပါတယ်။အော်စတြေးလျဆိုရရဲ့လျှို့ဝှက်သတင်းတွေကိုဖော်ပြရဲဆိုပြီးဆွဆွဲခံရတဲ့ ABC ရုပ်သံဌာနကိုရက်တဖော့ကဒီကနေ့ဝင်ရောက်ရှာဖွေပါတယ်။ဆီနီမျိုးက ABC ရုပ်သံဌာနရုံးချုပ်ကိုအော်စတြေးလျဖက်ဒရယ်ရက်တဖော့ကရှာဖွေဝရမ်းနဲ့ဝင်ရောက်ရှာဖွေပြီးရုပ်သံဌာနရဲ့တရားရုံးဖွင့်နဲ့တွေ့ဆုံတယ်လို့အော်စတြေးလျရက်တဖော့ကပြောပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာပါ။ဒီကနေ့ညနေပိုင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vesco Volare ဖြစ်ပါတယ်။ဗုဒ္ဓဦးနေညဘက် VOE မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOE အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.